Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် February 23ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာနံခင်ပါခင်ဗျာကျွန်တော်ဆံမိုးပြပါအခုမနေ့ခင်မှာစိတ်ဝင်စားစရာသတင်းတွေကတော့ဆီးရီးယားနိုင်ငံအတွင်းရန်လူတက်ခိုက်နေမှုတွေရပ်တန့်သွားစေရေးအတွက်အမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားမှာသဘောတူညီမှုတစ်ခုရရှိခဲ့ပါတယ်ဗြိတိန်နိုင်ငံအနေနဲ့ EU ဥရောပတာဝန်ကကနေခွဲထွက်ဖို့အတွက်ဆန္ဒခံယူပွဲရဲ့ထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးအတီဖြစ်မယ်ဆိုပြီးတော့ဗြိတိန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
ကမ္ဘာပြည်ဥဆက်မွေမနေ့ကတော့ကလောတက်နယ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဖွဲ့စည်းပုံပြင်ရေးတင့်တော်တဲ့အချိန်ရောက်မှဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပြုပြင်ရမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သဘောထားအမြင်တွေဘယ်လိုရှိပါသလဲ
။ဒီမှာလူပဲပြောနေတယ်ဆိုရင်တော့ဒါသူကဆိုင်ရနာကိုလက်မခံဘူးဆိုတဲ့အတိတ်ပဲ။ဒီမိုကိစ္စလည်းကျွန်တော်တို့စူးစမ်းခဲ့ပြီးမအောင်မြင်ဘူး။
ဥပဒေပညာရှင်ကြီးတဦးပြောသွားတာပါရှင်။သတင်းစီစဉ်အပြီးမှနားဆင်ရမှာပါ။အဲ့ဒီနောက်မှာလဲပုဂံဖျားတွေအပေါ်တက်ရောက်ခွင့်တားမြစ်ချက်ထုတ်ပြန်လိုက်တဲ့အပေါ်ဘလို့တုံ့ပြန်ကြသလဲဆိုတာလဲတင်ပြမှာပါ။ဒါအပြင်တန်လွင်ရေကာတာစီမံကိန်းကို NLD အစိုးရအသစ်လက်ထက်မှာရပ်တန့်ဖို့တောင်းဆိုလိုက်တဲ့သတင်းလွှာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
ဆီးရီးယားနိုင်ငံအတွင်းရန်လိုတိုက်ခိုက်နေမှုတွေရပ်တန့်သွားစေရေးအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားသဘောတူညီမှုရရှိခဲ့ပြီးတော့အဲ့ဒီလိုသဘောတူညီလိုက်တဲ့အတွက်စစ်ပွဲချမ်းမှာပိတ်နေတဲ့မြို့တွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပံ့ပိုးပေးနိုင်မှုနဲ့နိုင်ငံရေးအသွင်ကူးပြောင်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်စေဖို့အတွက်လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တင်လာနေမှာထုတ်ပြန်လိုက်တဲ့ပူးတွဲကြေညာချက်မှာအပြစ်ခတ်ရက်စဲမှုကိုဖေဖော်ဝါရီလ29ရက်နေ့မှာစတင်မှုအတွက်အမေရိကန်နဲ့ရုရှားနိုင်ငံတို့ကအဆိုပြုထားပါတယ်ဒါဟာပြည်ပခအတွင်းပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးအတွက်သက်ရောက်စေရမှာဖြစ်ပြီးတော့အကြမ်းဖက်အုပ်စုတွေဖြစ်တဲ့ IS Islamic စစ်သွေးကြောအဖွဲ့နဲ့ Al Qaeda အဖွဲ့နဲ့ဆက်ဆက်နေတဲ့ Jabhat al Nusra အဖွဲ့တွေတော့မတက်ဆိုင်ဘူးလို့ပြောပါတယ်ဒီလိုသဘောတူညီမှုရရှိဖို့အတွက်သမ္မတ Barack Obama နဲ့ရုရှားသမ္မတ Vladimir Putin တို့ဟာတနင်္လာနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဆွေးနွေးကြကြတာဖြစ်တယ်လို့အမေရိကန်သမ္မတအင်မီတော်ကပြောဆိုပါတယ်အပြစ်ခတ်ရက်စဲရေးကိုအထောက်အကူပြုနိုင်အောင်ကူညီဖို့အရေးပေါ်ဆက်သွယ်ရေးလိုင်းတစ်ခုထားရှိမှာဖြစ်တယ်လို့လိုအပ်ရင်တရင်အချက်လက်တွေဖလှယ်ဖို့အတွက်အလုတ်အဖွဲ့တစ်ခုဖွဲ့စည်းသွားမှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့ရုရှားနဲ့ပူးတွဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
စီးရီးယားဆိုရနဲ့ IS အစွန်ရောက်အဖွဲ့ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်ပြီးကျူးလွန်နေတယ်လို့စီးရီးယားလူ့အခွင့်အရေးအခြေအနေလေ့လာစုံစမ်းရေးကုလသမဂ္ဂကော်မရှင်ရဲ့အကြီးအကဲကတနင်္လာနေ့မှာပြောလိုက်ပါတယ်စစ်ပွဲမှာပါဝင်တိုက်ခိုက်သူတွေကျူးလွန်တဲ့စစ်ရာဇဝတ်မှုတွေဟာနေရာတိုင်းမှာပြန့်နှံ့နေပြီးဒီတပ်ဖြတ်မှုတွေကိုရပ်တန့်နေပြီလို့ကော်မရှင်ဥက္ကဋ္ဌဆာရီယိုပင်ဟီရိုကသတင်းတောက်တွေကိုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာပြောကြားခဲ့တာပါအခြားနိုင်ငံတွေရဲ့စီးရီးယားပြည်ပခအတွင်းတိုက်ရိုက်တက်တက်ကြွကြွပါဝင်ပောက်သက်မှုတွေကိုကော်မရှင်ကဝေဖန်လိုက်ပြီးစီးရီးယားဟာဗတ်ပေါင်းစုံကတဆင့်ငံစစ်ပွဲဆင်နွှဲတဲ့နေရာဖြစ်လာနေပြီလို့လည်းပြောလိုက်ပါတယ်2014ခုနှစ်ဇူလိုင်လကနေ2016ခုနှစ်ဇန်နဝါရီလအထိအခြေအနေကိုထုတ်ပြန်ခဲ့တဲ့ခုံရုံးရဲ့စက်တကြိမ်မြောက်အစည်းအဝေးခန်းစာမှာအစစ်စိတ်ကွဲနေတဲ့စီးရီးယားနိုင်ငံဟာလုံးဝပြိုကွဲရမယ့်အခြေအနေနဲ့ရောက်နေပြီလို့သတိပေးထားပါတယ်အဖွဲ့ဝင်3ဦးပါဝင်တဲ့ကော်မရှင်ဟာစာမျက်နှာ30ပါတဲ့အစည်းအဝေးခန်းစာကိုပြင်ဆင်ရေးသားဖို့တွိတ်ဆုံမင်းမြန်းမှုမှာ400ကျော်ပြုလုပ်ခဲ့ပြီးအခြားနေရာတွေကနေလည်းအချက်လက်တွေစုဆောင်းခဲ့တာပါဒါပေမဲ့စီးရီးယားကိုတော့ကိုယ်တိုင်တွားရောက်ဖို့အာဏာပိုင်တွေကခွင့်ပြုခဲ့ပါဘူ
းဗြိတိန်နိုင်ငံအနေနဲ့ EU ဥရောပတာမကကနေခွဲထွက်ရေးကိစ္စဆန္ဒခံယူပွဲရဲ့ထွက်ပေါ်လာမဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးအတီဖြစ်စေလိမ့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုလိုက်ပါတယ်ဒါဟာကျွန်တော်တို့တိုင်းပြည်အတွက်အလွန်အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့နောက်ဆုံးအတီဖြစ်မဲ့ဆုံးဖြတ်ချက်လည်းဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားကြရလိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းတင်းနှင်းနာနေမှာဝန်ကြီးချုပ်ကင်မရွန်ကလွှတ်တော်ကိုပြောကြားခဲ့ပါတယ်ဒုတိယကြိမ်ဆန္ဒခံယူပွဲကျင်းပဖို့အတွက်လန်ဒန်မြို့တော်ဝန်ဘောရစ်ဂျွန်ဆန်ကတောင်းဆိုထားချက်ကိုဝန်ကြီးချုပ်ကပယ်ချလိုက်ပါတယ်မြို့တော်ဝန်ကခွဲထွက်ရေးမဲပေးဆုံးဖြတ်မှုပြုလုပ်တာကဗြိတိန်နိုင်ငံအနေနဲ့ EU နဲ့တတ်မှတ်ချက်တွေကိုပြန်ပြီးတော့ညှိနှိုင်းနိုင်လိမ့်မယ်လို့အကြံပြုထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံမှာအသစ်ကောက်ခံတဲ့စစ်တမ်းတစ်ခုရအမေရိကန်တရားရေးဌာနတာဝန်ရှိသူတွေဟာမနစ်ကဆန်ဘာနာဒီနိုမှာဖြစ်ပွားခဲ့လူအမျိုးများတပ်ဖြတ်မှုမှာတရက်သမားကိုင်းတဲ့ဖုန်းကိုဖြန့်ပေးဖို့ Apple နည်းပညာကုမ္ပဏီကိုတွန်းအားပေးလှုပ်ဆောင်နေတာကိုအမေရိကန်ပြည်သူအများစုကထောက်ခံတယ်လို့သိရပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာ Pew Research Center ကလူပေါင်း 1,000 ကျော်ကိုကောက်ခံခဲ့တဲ့စစ်တမ်းမှာ 51 ရာခိုင်နှုန်းက Apple ကုမ္ပဏီဟာတရက်သမား Sayed Farooq အသုံးပြုခဲ့တဲ့iPhone ကိုဖွင့်ပေးတဲ့နယ်လို့ပြောကြပြီး38ရာခိုင်နှုန်းကတော့ဒီလူတဦးရဲ့ဖုန်းကိုဖွင့်ပေးလိုက်ရင်ကျန်တဲ့အသုံးပြုသူတွေအားလုံးရဲ့အချက်အလက်လုံခြုံရေးအတွက်ထိခိုက်မှုရှိနိုင်တယ်ဆိုတဲ့ကုမ္ပဏီရဲ့ယက်တီချက်ကိုထောက်ခံကြတာကိုတွေ့ရတယ်လို့တနင်္လာနေ့ကပြောပါတယ်။ကျန်တဲ့17ရာခိုင်နှုန်းကတော့ထင်မြင်ယူဆချက်မပေးကြပါဘူး။ပြီးခဲ့တဲ့နှစ်ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီမိုနိုမှာလူ14ယောက်သေဆုံးခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့သူကင်ဆောင်ခဲ့တဲ့လွှတ်ဝတ်တင်ဂီတာနဲ့ပိတ်ထားတဲ့ iPhone နဲ့ကမှတ်တမ်းတွေကိုဖွင့်ကြည့်နိုင်အောင်လုပ်ပေးဖို့အမေရိကန်အစိုးရကတောင်းဆိုထားတာဟာစိုးရိမ်ထိတ်လန့်စရာကောင်းတဲ့အကြောင်းအခြား Apple ကုမ္ပဏီရဲ့အလုပ်အမှုဆောင်အကြီးအကဲ Tim Cook က Apple ထုတ်ကောင်ဝယ်ယူသူတွေကိုမနေ့ကပြောကြားလိုက်တာဖြစ်ပါတယ
် UAE ဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ American နဲ့တောင်ကိုရီးယားတို့ဂျာရှိလာပြုတ်လို့မဲ့အကြီးမားဆုံးစစ်ရေးလက်ကျင့်မှုအတွင်းမြောက်ကိုရီးယားရဲ့ nuclear scan တွေကိုလက်ဥမှုရယူပြီးတော့ကြိုတင်တိုက်ခိုက်မဲ့လက်ကျင့်မှုတွေပာဝင်လိမ့်မယ်ဆိုတဲ့သတင်းတွေကိုဖော်ပြနေကြပါတယ်။မကြာသေးခင်ကပဲမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့တာဝေးပစ်ဒုံးတွေစမ်းတက်ခဲ့တဲ့အတွက်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားမှာဒီနှစ်ပူးတွဲစီရေးလက်ကျင့်မှုကလူအမျိုးများသေဆုံးနိုင်တဲ့လက်နက်တွေကိုတိုက်ခိုက်မဲ့အန္တရာယ်တွေကိုကြိုတင်ကာကွယ်ရေးအဓိကအာရုံစိုက်လက်ကျင့်သွားကြမှာဖြစ်တယ်လို့သိရပါတယ်။မလ9ရက်နေ့မှာစတင်မဲ့စစ်စင်ရေးလက်ကျင့်မှုမှာအမေရိကန်တပ်ဖွဲ့ဝင်1000ကျော်လောက်ပါဝင်မှာဖြစ်ပြီးတော့လွန်ခဲ့တဲ့နှစ်ကပါဝင်ခဲ့တဲ့3900ထက်4ဆလောက်ပိုပြီးတော့များလာတယ်လို့ကောက်တောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောပါရတယ်။1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းအမေရိကန်ဘက်ကပါဝင်တက်ခိုက်ခဲ့တဲ့ဩစတြေးလျ၊ကနေဒါ၊တခြားနိုင်ငံတချို့လည်းအဲ့ဒီစီးရေးလက်ကျင့်မှုမှာပါဝင်မှဒါမှမဟုတ်လို့ရှိရင်လိလာသူတွေအဖြစ်ပါဝင်တက်ရောက်ကြဖို့အလားအလာရှိပါတယ်။မြောက်ကိုရီးယားဘက်ကတက်ခိုက်ရတိုင်းအလင်းမြန်တက်ဖြန့်ကျက်ထားပြီးတော့မဟာဗျူဟာမြောက်ပြန်လည်တက်ခိုက်တောင်းပြန်နိုင်မှုအတွက်လက်ကျင့်မဲ့မြေပြင်စီးရေးလက်ကျင့်မှုတွေပါဝင်သွားမယ်လို့လည်းသိရပါတယ
်။ကမ္ဘောဒီးယားအတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယား National Rescue Party ရဲ့ခေါင်းဆောင်ခမ်ဆိုခါဟာကမ္ဘောဒီးယားပြည်ထောင်ဝင်ကြီးစာခမ်နဲ့မကြာခင်ကတွေ့ဆုံခဲ့ပြီးလာမယ့်နိုင်ငံတော်အဘတ်ဂျက်အသုံးစရိတ်ကိစ္စနဲ့တမကအဖွဲ့တွေကိုကြီးကြပ်မဲ့ဥပဒေရေးဆွဲရေးအပါအဝင်အရေးကိစ္စတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။အတိုက်ခံ Rescue Party နဲ့လက်ရှိအာဏာရ CPP ပါတီတို့ဟာတနအိကြာတကားပိတ်ဆွေးနွေးပွဲအပြီးမှာလူအခွင့်အရေးနဲ့ဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အဖွဲ့တွေအလို့သမားခေါင်းဆောင်တွေအပါအဝင်တမကအဖွဲ့တွေကိုကြီးကြပ်ဖို့ဥပဒေပြဋ္ဌာန်းမှုအတွက်ပြည်သူတွေရဲ့မှတ်ချက်စကားတွေကိုရယူဖို့လုပ်ငန်းအဖွဲ့တစ်ဖွဲ့ဖွဲ့စည်းသွားဖို့သဘောတူညီခဲ့ကြတယ်လို့ပြောခွင့်ရပုဂ္ဂိုလ်ဦးကသတင်းတောက်တွေကိုပြောခဲ့ပါတယ်။2013ခုနှစ်ရွေးကောက်ပွဲအပြီးမှာနှစ်ဖက်ပြင်းထန်တဲ့နိုင်ငံရေးအယူဆကွဲပြားမှုတွေကြုံခဲ့ရပြီးတဲ့နောက်နှစ်ဖက်တာဝန်ရှိသူတွေဟာတွဲဆောင်ဆင်းရွေးတဲ့ယဉ်ကျေးမှုရှိတဲ့ရှုထောင့်ဘက်ကနေရပ်တည်ပြီးအခုလိုဥပဒေကြမ်းရည်ဆွေးဆွဲတဲ့ကိစ္စကိုဆွေးနွေးနေကြတာဖြစ်တယ်လို့ CPP ပါတီဥပဒေပြူအမတ်နဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
။အာရှပစိဖိတ်ဒေသတွင်အိန္ဒိယနိုင်ငံရဲ့ဥဆောင်မှုကဏ္ဍကနေပါဝင်မှုအတွက်အထူးလိုအပ်နေတဲ့အကြောင်းအမေရိကန်ထိပ်တန်းတန်တမန်တဦးကပြောဆိုလိုက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ရေချောင်းဆိုင်ရာနယ်နိမိတ်နိုင်ငံတကာအရေးကိစ္စတွေမှာအိန္ဒိယနိုင်ငံနဲ့အရင်ကမရှိဘူးသေးတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်သွားဖို့ပြင်ဆင်ထားတဲ့အကြောင်းပြောပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းမှာမစ်ဆိုင်းဒုံးတွေလာရောက်ချထားတာဟာစစ်ရေးအသွင်ဆောင်တဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်အစိုးရကရှုမြင်ထားတဲ့တိုင်အောင်အခုလိုအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စကတရုတ်နိုင်ငံအပေါ်မှာရည်ရွယ်လုပ်ဆောင်တာမဟုတ်ဘူးလို့အိန္ဒိယနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးရစ်ချတ်ဗာမာကပြောဆိုပါတယ်။အမေရိကန်ကာဝေးဝန်ကြီးအက်ကာတာဟာမကြုံစဘူးတစ်နှစ်တာကာလအတွင်းတတိယအကြိမ်မြောက်ဖြစ်အိန္ဒိယနိုင်ငံကိုအပီလာမှာလာရောက်ဖို့ရှိတယ်လို့တင်းလာနေ New Delhi မြို့မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်တာမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်
။ Pacific သမုဒ္ဒရာတောင်ပိုင်းက Fiji ကျွန်းနိုင်ငံမှာစနေနေ့ကအလွန်ပြင်းထန်တဲ့ Cyclone မုန်တိုင်းတိုက်ခိုက်ခဲ့ပြီးသေဆုံးသူအရေအတွက်ဟာ20ဦးထိရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။စနေနေ့က Fiji နိုင်ငံအဓိကကျွန်းဖြစ်တဲ့ Viti Levu ကိုအဆင့်5မုန်ရှိတဲ့မုန်တိုင်းဝင်ရောက်တိုက်ခိုက် တိုက်ခတ်ခဲ့ပြီးလေတိုက်နှုံတနားရီကိုကီလိုမီတာ300အထိရှိခဲ့တာကြောင့်တောင်ကဘာကျမ်းမှာတိုက်ခတ်ခဲ့သမျှထဲမှာအပြင်းထန်ဆုံးစိုက်ကလုန်းမုန်တိုင်းဖြစ်ခဲ့ပါတယ
်။ဥဆက်မိုးဝေနဲ့ကိုရဲကောင်တို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြပြသွားတာပါရှင်။အခုဆက်လက်ပြီးတော့သတင်းလှော်တွေကိုနားဆင်ရမှာပါ။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးသုံးချိန်မြောက်တွေ့ဆုံဆွေးနွေးခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးစစ်တပ်ရဲ့ထောက်ခံမှုမရသေးတဲ့အခြေအနေတွေ့နေရတယ်လို့မြန်မာဥပဒေပညာရှင်တချို့နဲ့နိုင်ငံရေးအကဲခက်လေးလာသူတွေကသုံးသပ်နေကြတာပါ။မနေ့ကကလောတက်နယ်မှာတက်မတော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖွဲ့စည်းပုံပြင်ရေးသူ့ရဲ့သဘောထားပြောကြားသွားတာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုဆက်ပြီးတော့ပြောပြမှာပါရှင်။ကကွေဦးစည်းချုပ်နဲ့တတိယအကြိမ်တည်တံ့တွေ့ဆုံပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်အနေနဲ့သူ့သမ္မတတာဝန်ယူနိုင်ရေးအတွက်တက်မတော်နဲ့သဘောတူညီချက်တစုံတရာရနေသည်လားဆိုတဲ့ခမန်းချက်တချို့ရှိနေချိန်မှာကကွေဦးစည်းချုပ်မင်းကွန်းထွက်ပေါ်လာတာပါ။ဖွဲ့စည်းပုံပြည်ရေးကိုတင့်တော်တဲ့အချိန်ရောက်မှဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်အတိုင်းပြုပြင်ရမှာဖြစ်တယ်လို့ကလောတက်နယ်ကစီဦးစီးတက်ကသူတင်နန်းသားအရာရှိတွေကိုမနေ့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြားခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်ဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှ59စာလုံးကိုစိုင်းငံ့ထားဖို့ဆိုတာကိုကာကွယ်ရေးဦးစီးချုပ်အနေနဲ့လက်ခံမှာမဟုတ်ဘူးဆိုတာပြလိုက်တာဖြစ်တယ်လို့ဥပဒေပညာရှင်တရားလွတ်တော်ရှင့်နေကြီးဦးကိုနီက VOE ကိုပြောပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေ59စာလုံးကိုစိုင်းငံ့မှာတော့ဆက်စုတမရဖြစ်နိုင်အောင်ဆိုပြောကြတယ်ပေါ့ဗျာ။ကျွန်တော်လည်းပါပါတယ်။ဒီလိုတော့နေရတယ်ပြောနေကြပါလေ။ဒါဆိုလို့လည်းအဲ့ဒီဟာကိုလက်မခံနိုင်ဘူး။ပြင်မာဆိုရင်တော့သဘောကတော့သူ့သဘောသူမှပြင်လို့ရမယ့်ကိစ္စကို။ပြင်မာလို့ပဲပြောနေတယ်ဆိုရင်တော့ဒါကသူကအဆိုင်ရနာကိုလက်မခံဘူးဆိုတဲ့အတိတ်ပဲ။ပြင်မို့ကိစ္စလည်းကျွန်တော်တို့ကြိုးစားကြည့်ပြီးမအောင်မြင်ဘူး။အဲ့တော့ဘာနိုင်ငံရဲ့ကံကြမ္မာဘာသူလက်ထဲမှာရှိရလဲဆိုတဲ့အတိတ်ပဲ။လူတယောက်ရဲ့လက်ထဲမှာပဲရှိနေတယ်ဆိုတဲ့အတိတ်ပဲပါပဲ။အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာဟာမကောင်းသေးဘူးလို့ပဲပြောရမှာပေါ့
။ဖွဲ့စည်းပုံမှာပါတဲ့အခန်းစနစ်အရာဆိုရင်ဖွဲ့စည်းပုံပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူထောက်ခံမှဖြစ်တာကြောင့်စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းထောက်ခံမှုမရရင်ပြင်ဆင်ခွင့်ရမှာမဟုတ်ပါဘူး။ဒီအတော့အတွက်မှာပဲဖွဲ့စည်းပုံကိုပြင်ဆင်စရာမလိုပဲဒေါအောင်ဆန်းစုကြည်ကိုသမ္မတဖြစ်စေခြင်းရင်သူ့ရဲ့ရင်သွေးနှစ်ဦးနဲ့မိသားစုဝင်တွေကမြန်မာနိုင်ငံသားအဖြစ်ခံယူဖို့လိုတယ်ဆိုတဲ့ပြန်ကြားရေးဝန်ကြီးဦးရဲ့ထွတ်က VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောသွားပါတယ်။ဒါနဲ့ပတ်သက်လို့ဥက္ကိုနီရဲ့အမြင်ကတော့
အဲ့တော့ဒေါအောင်ဆန်းစုကြည်ရဲ့တနေ့ရောက်နိုင်ငံသားအဖြစ်ရှောက်ထားတာနဲ့ပြေးမလာပြေးမယ်လို့ဘယ်သူကတာဝန်ယူကြတော့ဒီကလေးတွေရောဘာနိုင်ငံသားအဖြစ်ကဘယ်သူကသိနေတာတော့ကျွန်တော်ကတော့အဲ့ကတည်းကဟိုသမီးဘူးရှာလွဲပြောတယ်လို့လည်းထင်တယ်ကြာမနိုင်ငံရဲ့ကံကြမ္မာဟာဒေါအောင်ဆန်းစုကြည်ရဲ့တနေ့ရောက်ပေါ်မူတည်နေသလိုဖြစ်တယ်အဲ့တော့တကယ်တော့ဒေါအောင်ဆန်းစုကြည်တနေ့ရောက်ကသူတို့အမေကိုတမရဖြစ်စေခြင်းတဲ့သဘောကျွန်တော်မမြင်ပါဘူးသူတို့အေးဆေးနေတဲ့သူတွေပါပဲသောဆန်းစုကြည်ကိုတမနာဖြစ်ဖို့လိုရတာကပြည်သူတန်းတန်းတွေရလိုရတာပ
ါအလားတူ1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တစ်ခုကိုအရင်ဦးနှုအစိုးရလက်ထက်မှာလွှတ်တော်ကစိုင်းငံ့တာလားပြင်ဆင်တာလားဆိုတဲ့အငင်းပွားနေတဲ့အချက်ကိုလည်းဥက္ကိုနီကအခုလိုရှင်းပြပါဗျ
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်အစိုးရနဲ့ဥကြုံရင်းကိုယ်တိုင်ကပြောသွားတယ်။အငင်းအတွက်ရဆိုင်မှာမဟုတ်ပါဘူး။ကျွန်တော်တို့ကတမန်ရွေးကောက်ပွဲကနေဝင်ရုပ်တပါဒီချေပြီးဒီချေအချိန်ကာလတစ်ခုတတ်မှတ်ပြီးတော့ကြက်ဆိုင်တာပါဆိုတော့သူကဒီလိုပြောသွားတယ်ဗျဒါဥကြုံပြောတယ်ဗျအဲ့တော့ကျွန်တော်ကဒီအချိန်ကာလတစ်ခုအတွက်ခေတ္တခဏကြက်ဆိုင်နေဆိုတာဟာဆိုင်ကနာလို့ကျွန်တော်တို့ဒီပြည်မုံချေအုပ်ဒီပုံမှန်136ပေါ့လေ1940ခေါင်းပြည်မုံချေအုပ်ဒီ136ကိုအချိန်ကာလတစ်ခုအတွက်ယာယီရဆိုင်နေဆိုတဲ့အတိတ်ပဲစတဲ့ဆိုင်ကနာလေဆိုင်ကနာနေဆိုတာကအမြင်အအတွက်ဖြစ်ခဲ့တဲ့သဘောပေါက်ပါဘူးခေတ္တခဏရပ်တယ်ဆိုတာဆိုင်းငံ့နေတဲ့အတိတ်တွေပြူတယ်ဆိုပြီးတော့အတူတူပဲဆိုတဲ့သဘောနဲ့ကျွန်တော်ပြောတော့ပါတိတိကျကျပြောရရင်တော်တော်မောမောနော်တရားပြီးဒီလိုလဲလုပ်ခဲ့တယ်ပြည်ပုံချာဥပဒေပညာရှင်လည်းဖြစ်တယ်တော်တော်မောမောက1980နဲ့ဦးဘူးနှစ်မှာ second edition 1980နဲ့ဦးဘူးနှစ်မှာထုတ်တဲ့စာအုပ်ရဲ့စာမျက်နှာ34မှာကျွန်တော်ဆိုတော့ပြောသလို1959ခုတည်းမှာဥမင်းဝင်းကိုဝင်းကြီးချုပ်ခတ်မှုအတွက်ဖွဲ့စည်းပုံကိုပြင်ဖို့လွှတ်တော်မှာတင်မယ်လွှတ်တော်ကမပြင်ရင်ဘူးမပြင်လို့လည်းမဖြစ်တဲ့အတွက်ယာယီဆိုင်ငံ့ခဲ့ရဘူးသေးတယ်ဆိုတဲ့ဟာကို89ခုနှစ်ထုတ်ဒေါက်တာမောင်မောင်ရေးတဲ့ဒုပြည်တော်စုမြန်မာနိုင်ငံဖွဲ့စည်းပုံစာအုပ်စာမျက်နှာ34မှာရေးခဲ့တယ်စ ဆိုင်ငံ့ဆိုတဲ့စကားကိုဥရိယရှိဒေါက်တာပေါမောကိုယ်တိုင်ကသုံးခဲ့တာ
မက်ရှလာ18ရက်နေ့မှာတော့ဒုသမရလောင်းအမည်စင်းတွေကို NLD ကလွှတ်တော်မှာတင်သွင်းတော့မှာဖြစ်ပါတယ်။အဲ့ဒီတဲကမှထောက်ခံမဲအများဆုံးရတဲ့သူကိုသမရအဖြစ်ရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သမရတဲ့ဥဆောင်ဖွဲ့စည်းမဲအစိုးရတဲ့အနေနဲ့ဧပြီလ1ရက်နေ့မှာအာဏာကိုလွှဲပြောင်းရယူမှာဖြစ်ပါတယ်ရှင်။အင်္ဂါနေ့နဲ့ခေ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ။မက်ရှလာ1ရက်နေ့ကစပြီးပကံဖျားပစ္စယံတွေပေါ်ကိုတက်ရောက်ခွင့်မပြုတော့ဘူးလို့ယဉ်ကျေးမှုဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီထုတ်ပြန်တဲ့ကြေညာချက်မှာတော့မကြသေးခင်ကဖျားအတွင်းမှာပွဲလန်းသဘင်ကပြတဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက် Facebook မှာပြန့်နှံ့ခဲ့တဲ့အကြောင်းကိုလည်းရေးသားထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ထုတ်ပြန်ထားတဲ့ကြေညာချက်မှာလူများတက်ရောက်မှုကြောင့်ရှေးအောင်အဆောက်အအုံတွေရဲ့ခန္ဓာရည်ယောနေလာရတယ်လို့တက်ရောက်သူတွေမှလည်းအနေရဖြစ်စေနိုင်ကြောင်းတည်ပြင်းမသင့်လျော်တဲ့ဝတ်စားစင်ရင်မှုကခုံတီဆိုမှုဖျားပေါ်မှာအိပ်စက်မှုစတဲ့ယဉ်ကျေးမှုဖြစ်စဉ်ကိုထိခိုက်ရွံ့ရင်းစေတဲ့အပြုမှုတွေလှုပ်ဆောင်မှုတွေကြောင့်အခုလိုပိတ်ပင်လဲရတာဖြစ်တယ်လို့ဖော်ပြထားပါတယ်ဒီလိုထုတ်ပြန်မှုဟာရှေးအောင်ယဉ်ကျေးမှုထိမ့်သိမ့်ဖို့အတွက်လှုပ်ဆောင်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့သုံးသပ်သူတွေရှိနေတယ်လို့ကဘာလက်ခရီးသွားတွေဆွဲဆောင်ရနေရာတစ်ခုအဖြစ်တည်ရှိနေတဲ့ပကံဒေတာအတွက်ဒါဟာဆွဲဆောင်မှုရော့စေတဲ့အချက်တစ်ချက်ဖြစ်လာနိုင်တယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်တမိုင်းပညာရှင်တန်ပဝရီဦးဝင်းမောင်ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပေါ်သူ့အမြင်ကိုခုလိုပြောပြပါဗျာ
အခုကဒီလိုကြီးတာပေါ့ခင်ဗျာဟိုပကံများဟိုဟိုအလုံးကြတဲ့လူတွေကကြည့်နေတယ်ဟိုကအဲ့ပေါ်မှာဟိုသမင်းသားဝဲလောက်တာလို့ကဝဲလောက်တာလို့အဲ့လိုမျိုးရှိနေတယ်ကျွန်တော်တို့ပြဒရာကြီးဘုရားပေါ်မှာလောက်တာလို့ပါတော့အဲ့ဒါတွေကမသိတော့တော့အဲ့လိုမျိုးတွေကတော့ဒါဒီအမိန်ထုတ်ပြန်လိုက်တဲ့ဆိုကောင်းပါတယ်ဒါပေမဲ့ချွတ်ချက်ကလေးတခုတော့ကြီးနေပါတယ်ဘာလို့လဲဆိုတော့ဗကံဘုရားကြီးပေါ်မတက်ရဘူးဆိုတာကဟိုမူလတော့တက်ဖို့အတွက်ကိုသူကလေကားတွေပါတက်ထားခဲ့တာဆိုတော့ဟိုကပေါ်တည်တည်ပြီးတော့ပေါ့အော်အပြောတက်တဲ့လူတော့မတက်သေးပဲဒါပေမဲ့ပညာရှင်လိုမျိုးတော့တက်ခွင့်ပေးရင်တော့ကောင်းတယ်တော့တင်းသိမ့်တာတော့တင်းသိမ့်တာပေါ့ဒါပေမဲ့တက်လဲတက်နိုင်အောင်ပြက်လဲမပြက်အောင်လီလန်းချနိုင်ရင်တော့ပူကောင်းမှာပေါ့
ခီးသွွားလုပ်ငန်းလုပ်ကင်နေတဲ့ SSD Tow Company ကအုပ်ချုပ်မှုဒါရိုက်တာတဦးဖြစ်တဲ့ဦးစောလှချစ်ကလည်းသူ့အမြင်ကိုခုလိုပြောပြပါတယ်
တကယ်လည်းအဆက်ရှိပါတယ်ဒီဟာတော့လေဟိုမတက်တာတဲ့ဆိုင်တက်နေတာကတော့ပို့ပြီးတော့အင်တက်များတာပေါ့နော်ဟုတ်ကဲ့ကောင်းတော့တစ်ဖက်တော့လည်းကောင်းပါတယ်ဒါပေမဲ့တစ်ဖက်အော်ဒါနီးပြီးတော့ကျွန်တော်ထင်တယ်သူတို့လုတ်ပြရလိမ့်မယ်ထင်တယ်ဒီဟာဒီနောက်လာမယ့်ရာသီကြာရင်တော့လည်းပဲဒါဆိုအော်ဒါနီးပြီးတစ်ခုခုတော့သူတို့လုတ်ပြေးလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါလိုကြီးတော့မပြေးဟိုကြည့်လို့မရလောက်အောင်ဖြစ်တဲ့ဟာမျိုးတော့ကျွန်တော်ထင်မထားလောက်ဘူးလို့ကျွန်တော်ထင်တယ်ဒါကျွန်တော်ပဲအမြင်ပါဒါလည်းလုတ်တဲ့နဲ့အလုတ်လို့ကျွန်တော်ထင်တယ်ဒါပေမဲ့လို့ဘာဖြစ်အော်ဒါနီးပြီးတစ်ခုခုတော့ပြန်လုတ်ပြရမှာပေါ့နော်
AD 900စုမှာစတင်တည်ထောင်ခဲ့ပြီး17ရာစုအထိထွန်းကားခဲ့တဲ့ပကံဟာ16စတူရန်မိုင်ကျယ်ဝန်းပြီးဖျားပထိုးစီဒီအုပ်ချောင်း3000ကျော်ရှိပါတယ်။ငလင်တန်3ချိန်ခံထားရတဲ့ရှေးဟောင်းယဉ်ကျေးမှုနေရာတစ်နေရာလည်းဖြစ်ပါတယ်။1994ခုနှစ်ခရဲကရှေးဟောင်းယဉ်ကျေးမှုဇွန်အဖြစ်သတ်မှတ်ထားတဲ့ရှေးဟောင်းအမွေနှစ်များစွာတည်ရှိနေတဲ့ပကံဒေသဟာမြန်မာနိုင်ငံရဲ့ခရီးသွားဧည့်သည်ဝင်ရောက်မှုအများဆုံးနေရာတစ်ခုမှာအပါအဝင်ဖြစ်ပါတယ်။လက်ရှိချိန်မှာတိုးဝါလာတဲ့ဟိုတယ်ဆောက်လုပ်မှုနဲ့အခြားခြားသောဆောက်လုပ်မှုတွေကြောင့်ရေရှည်တည်တံ့မှုနဲ့ယဉ်ကျေးမှုအမွေနှစ်ဆိုင်ရာတွေထိခိုက်လာနိုင်တဲ့အခြေအနေတွေရှိနေတယ်လို့ဒေတာကန်တွေကဆိုရင်နေကြပါတယ်။ဒီအတွက်အစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့စီကံတင်ကျပ်မှုများပြုလုပ်သင့်ပြီဖြစ်တယ်လို့ပညာရှင်တွေနဲ့ဒေတာကန်တွေကမကြာခဏဆိုသလိုထောက်ပြပြောဆိုမှုတွေရှိခဲ့ပါတယ်။ရှေးအောင်ဆောင်အတွင်းမှာအစိုးရအဆက်ဆက်သူတို့နဲ့နှီးဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေကဟိုတယ်စားတောက်ဆိုင်တွေနဲ့အခြားစီးပွားရေးလုပ်ငန်းများလာရောက်အခြေချထားတာတွေနဲ့ပြီးခဲ့တဲ့ဆေးအစိုးရလက်ထက်ရှေးဟောင်းအမွေနှစ်တွေကိုထိမ့်သိမ့်ရမှာရှေးဟောင်းအမွေနှစ်ပြည့်စုံမဲ့ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့တာတွေကြောင့်ကမ္ဘာရှေးဟောင်းအမွေနှစ်စည်းရုံးဝင်နိုင်ဖို့ UNESCO ကအတိမတ်ပြုဖို့ခက်ခဲနေလျက်ရှိပါတယ်ရှင်
။ VOE မြန်မာပိုင်းသတင်းတောက်မိခပြောပြသွားတာပါ။တဘာဝပတ်ဝန်းကျင်နဲ့ဒေသခံတိုင်းရင်းသားတွေရဲ့အသက်အိုးအိမ်တွေကိုထိခိုက်ပျက်စီးစေတဲ့တန်လွင်ရေကာတာစီမံကိန်းတွေကိုလာမယ့်အစိုးရသည့်လက်ထက်မှာရပ်ဆိုင်းပေးဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။သူတို့စိုးရိမ်ချက်တွေကဘာတွေရှိနေပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ MacKinphew တွေကအကြောင်းစုံကိုပြောပြမှာပါ။ အရင်စစ်ဆိုရလက်ထက်ကတရုတ်နိုင်ငံရဲ့သဘောတူထားတဲ့ရေကာတာစီမံကိန်း29ခုထဲက18ခုကိုပြန်လည်အကောင့်ထည့်ဖို့သမရအုပ်သိမ်းစိန်ဆိုရကပြီးခဲ့တဲ့လမှာပဲသဘောတူညီချက်လက်မှတ်ရေးထိုးခဲ့တာကြောင့်ဒီအပေါ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအဖွဲ့တွေကကန့်ကွက်နေကြတာပါလက်ရှိတန်လွင်ရေကာတာစီမံကိန်းတွေဟာတိုင်းဒေသတွေမှာဖြစ်နေတဲ့လူခွေရေးချိုးဖောက်မှုတွေတိုင်းဒေသပြည်ပခါတွေနဲ့တိုက်ရိုက်ဆက်ဆက်မှုရှိနေတာကြောင့်အခုလိုကန့်ကွက်ရတာဖြစ်တယ်လို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကမီယာချိုင်းကပြောပါတယ်
ဒီစီမံကိန်းကြီးကိုကျမတို့လုံးဝကိုကပ်ကွက်တယ်မတီးဆောက်ဘူးပေါ့နော်။ဘာဖြစ်လို့ဆိုတော့ကျမတို့သုံးသပ်ထားတဲ့ဥမာ peace process နဲ့လည်းဥမာဘယ်လိုဆက်နိုင်မှုတွေရှိလဲ။ဒီငြိမ်းချမ်းရေးဖြစ်စဉ်နဲ့မှဒီပဋိပက္ခတွေဖြစ်နေတဲ့ကြားမှာအဲ့ဒီစီမံကိန်းကိစ္စအကြောင်းလည်းအများကြီးဆက်နိုင်မှုရှိတယ်လို့ကျမတို့ဖော်ပြချင်ပါတယ်။ဥမာဒီတိုင်းရင်းသားဒေသမှာပေါ့နော်။တိုင်းရင်းသားဒေသမှာအခုဥမာရှမ်းပြည်နယ်သို့ဆိုရင်ဒီဒေသခံရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဒါရမစီမံကိန်းကိုပြည်ပဝအခေါင်တဲမခေါ်ရသေးဘူး။မနေနေရှင်းမင်းတာတို့ပြီးတော့နာစစ်တပ်တို့ချဲ့တာတို့ဥမာလုံခြုံရေးရဆိုပြီးတော့ဥမာစီမံကိန်းအခေါင်တဲခေါ်ဖို့ကဒီစစ်တပ်ကတို့ချဲ့တဲ့အဲ့ဒီစစ်တပ်တို့ချဲ့တဲ့ပုံမှာဒီဒေသခံတွေရဲ့အခွင့်အရေးကိုသူတို့ဘယ်လိုချိုးဖောက်နေလဲဆိုတာကျမတို့ point out လုပ်ထားတဲ့အဲ့ဒီ statement ထဲမှာ
လက်ရှိရေကာတာစီမံကိန်းတွေကြောင့်မြန်မာနိုင်ငံမှာယာတိဥတုပြောင်းလဲမှုနဲ့သဘာဝဘေးအန္တရာယ်တွေကိုခံစားနေရပြီဖြစ်တယ်လို့နောက်ထပ်ဒီလိုစီမံကိန်းတွေသာဆက်ပြီးတော့အကောင့်ထည့်ဖော်မယ်ဆိုရင်သဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့ဘဝတွေကိုပုံမထိခိုက်စေမှာဖြစ်တယ်လို့မြားချိုင်းကပြောပါတယ်
။ဥပမာဒီသဘာဝပတ်ဝန်းကျင်အပိုင်းမှာဆိုရင်နိုင်ငံနိုင်ငံပညာရှင်တွေထောက်ပြထားတယ်လို့မျိုးဒီမြန်မာလင်ကျောပေါ့နော်။အဲ့ဒါတစ်ခုရယ်ပြီးတော့နောက်တစ်ခုကဒီစီမံကိန်းစဖို့ကပထမအဆုံးသူတို့ဒီနေမင်းလေးရှင်းလင်းရမယ်ဥမာတိခုံမှုတို့အားလာတယ်တိခုံအောင်မှာတိခုံမှုအပေါ်မှာကျမတို့ဒီသောတောင်နေပြီးတော့တစ်ပင်နေပြင်ရှင်းလင်းရမယ်ဆိုတော့အဲ့ဒီဟာတဘာဝပေါဝင်ရှင်ကိုထိခိုက်ပြီးပေါ့နော်ကျမတို့ဥဟာမြင်လို့ရတယ်သိလို့ရတာပေါ့နော်အခုဓမ္မဥမာဖြစ်နေဆိုတော့ဥမာရှားမှာဖြစ်နေပြီးဥမာကရင်မှာဖြစ်နေပြီးပေါ့နော်အဲ့ဒီရှင်းနေပေါ့
တန်လွင်ရေကာတာစီမံကိန်းတွေကြောင့်တန်လွင်မြစ်ကြောင်းတစ်လျှောက်နေထိုင်နေကြတဲ့တိုင်းရင်းသားပြည်သူတွေအထူးသဖြင့်တန်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရှေ့တောင်အာရှမှာအကြီးအမားဆုံးစီမံကိန်းဖြစ်လာမဲ့ရှမ်းပြည်နယ်မိုင်းတုံရေရလျက်စစ်စီမံကိန်းဆိုရင်ကရင်နေရှမ်းမွန်စတဲ့တိုင်းရင်းသားဒေသတွေမှာနေထိုင်နေကြသူတွေရဲ့နေထိုင်မှုဘဝတွေကိုချိန်ချောက်နေတယ်လို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကပြောပါတယ်သဘာဝပတ်ဝန်းကျင်နဲ့တိုင်းရင်းသားတွေရဲ့အသက်အိုးအိမ်တွေကိုထိခိုက်ပျက်စီးစေမဲ့တန်လွင်ရေကာတာစီမံကိန်းကိုလူလူလိုလာတဲ့ဆွေရတဲ့လက်ထက်မှာတော့ရက်ဆိုင်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမြားချိုင်းကပြောပါတယ်
။ကျမတို့ဒီအဓိကမနော်အဆွေရတဲ့ဆိုကျမတို့မဲအနာအများဆုံးဟာအနိုင်ရသွားတဲ့ပါတီအဓိက NLD ပေါ့နော်။သူတို့ဒီဒီလူလူတို့ကိုဘယ်လိုမှဂရိကဝတ်တွေရှိတယ်။အကယ်၍ဒီဒီလူလူတို့မကြိုက်တဲ့စီပဲစီမံကိန်းဆိုသူတို့ကမလောက်ဘူးပေါ့နော်သူတို့ဂရီးကဖို့တွေရှိခဲ့တယ်ဥမာမြစ်စုံတို့လိုမျိုးတန်လွင်တို့လိုမျိုးပေါ့နော်သူတို့ကဗီဒူလူဒူနဲ့အတူပါဝင်ပြီးတော့မှဒီဟာကိုဘလူးဆက်လုပ်မလဲဆိုတာသူကအဲ့လိုမျိုးပြောထားတာရှိတယ်ကျမတို့ညွန်မှန်းထားတော့ဒီ NLD ဥမာဗီဒူလူဒူပါတီကိုခေါ်ပေါ့နော်ကျမတို့နဲ့အတူတူပူးပေါင်းပြီးတော့မှသူတို့ဟိုဆက်ပြီးတော့ဒီစီမံကိန်းမဖြစ်အောင်ပေါ့နော်သူတို့ပါဝင်လာမယ်လို့ကျမတို့အများကြီးညွှန်လင်းထားတာပေါ့ရှင်
ပြီးခဲ့တဲ့2015ရွေးကောက်ပွဲအနိုင်ရမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်း NLD ပါတီသာအစိုးရဖွဲ့နိုင်ရင်ငြိမ်းချမ်းရေးနဲ့မြို့သားပြည်လဲတင့်မြန်ရေးကိုအဓိကထားလှုပ်ဆောင်သွားမယ်ဆိုတာကိုမဲဆွယ်စည်းရုံးချိန်ကစလို့ကတိပေးပြောဆိုလာခဲ့တာကြောင့်လဲသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကြားမှာမျှော်လင့်ချက်တွေပုံများနေတာဖြစ်ပါတယ်စစ်ဆိုရလက်ထက်ကတရုတ်နဲ့သဘောတူစာချုပ်ချုပ်ဆိုထားတဲ့မြေဆုံရေကာတာစီမံကိန်းဆိုရင်လဲလူလူရဲ့စန့်ကျင်ကန့်ကွက်မှုတွေအကြီးကျယ်ကြုံခဲ့ရပြီးတဲ့နောက်သမရဦးသိန်းစိန်ဆိုရလက်ထက်မှာဆိုင်းငံ့ထားတာပါပြီးခဲ့တဲ့လကတရုတ်ကုမ္ပဏီတွေနဲ့သဘောတူညီချက်ရယူခဲ့တဲ့ရေကာတာစီမံကိန်း18ခုပြန်ဆမယ့်ကိစ္စနဲ့ပတ်သက်လို့အသေးစိတ်ကိုအစိုးရကထုတ်ပြန်ထားခြင်းမရှိသေးတာကြောင့်ဒီစီမံကိန်း18ခုဟာဘယ်နေရာဘယ်ဒေသတွေမှာဆောက်လုပ်မယ့်စီမံကိန်းတွေဆိုတာကတော့တိတိကျကျမသိရသေးပါဘူး။ဒါပေမဲ့စီမံကိန်းအများစုဟာတန်လွင်မြစ်ပေါ်မှာတည်ဆောက်ဖို့ရှိနေတယ်ဆိုတာကိုတော့သိထားရတယ်လို့မြားချိုင်းကပြောပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြသွားတာပါ။အခုတော့တရုတ်စစ်လက်နက်တွေကိုဝယ်ယူတဲ့နိုင်ငံတွေထဲမှာမြန်မာဟာတတိယအဆင့်မှာရှိနေတဲ့အကြောင်းပြောပြမှာပါမြန်မာနိုင်ငံဟာတရုတ်နိုင်ငံတွေကလက်နက်တွေကိုဝယ်ယူသုံးစွဲနေတဲ့တတိယအများဆုံးနိုင်ငံဖြစ်တယ်လို့စီရေးဆိုင်ရာသုတေသနအဖွဲ့ကြီးရဲ့အစိုးရခန်းစာတစ်ကဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့5နှစ်တာကာလအတွင်းတရုတ်နိုင်ငံရဲ့လက်နက်တင်ပို့ရောင်းချမှုကနှစ်ဆတက်လာပြီးဤပညာပိုင်းမှာလည်းတိုးတက်မှုရှိလာတယ်လို့စီရေးဆိုင်ရာသုတေသနအဖွဲ့ကြီးရဲ့အစိုးရခန်းစာတစ်ကဖော်ပြပါတယ်မတ်တိန်ဂီထိုက်ကစူးစီးတင်ပြမှာပါရှင်
မြန်မာနိုင်ငံဟာပြီးခဲ့တဲ့၅နှစ်တာကာလအတွင်းတရုတ်ထံကတတိယအများဆုံးလက်နက်ဝယ်ယူသူအဖြစ်ရပ်တည်နေတယ်လို့စီရေးဆန်ရသုတေသနအဖွဲ့ကြီး Stockholm International Peace Research Institute ကတနင်္လာနေ့ထုတ်တဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်။တရုတ်နိုင်ငံဟာ2011ခုနှစ်ကနေ2015ခုနှစ်အတွင်း၅နှစ်တာကာလမှာပြည်ပလက်နဲ့တင်ဖို့မှုနှစ်ဆနီးပါးမြင့်တက်လာပြီးဤပညာပိုင်းမှာလည်းတိုးတက်မှုရှိလာတယ်လို့ SIPRI ရဲ့အစီရင်ခံစာကဖော်ပြလိုက်တာဖြစ်ပါတယ်။မြန်မာတပ်မတော်တွေမဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေပါတရုတ်ရဲ့လက်နက်တွေကိုအဓိကအသုံးပြုနေကြရတဲ့အနေအထားမျိုးမှာရှိတယ်လို့မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကဆိုပါတယ်။
ပမာနိုင်ငံကဒီတရုတ်ပြည်ကလက်နက်တွေတော်တော်များများဝယ်တယ်ဆိုတာကျွန်မလည်းကြားတော့ကြားဘူးထားတယ်။ဘာဖြစ်လို့လဲဆိုတော့ပမာပြည်ကအစောပိုင်းတုန်းကနော်အနောက်နိုင်ငံတွေကလည်းအကုန်လုံးဝိုင်းပိတ်ဆို့ထားတာဖြစ်တော့အဲ့တော့တရုတ်ပြည်ကကြတော့ဈေးလုံးလည်းတက်တာတယ်သူ့အချိန်မြွေးလည်းရောင်းတော့အများပြားပမာပြည်ကဝယ်ယူတယ်ဆိုတာတော့ကျွန်မတို့သိပါတယ်နောက်တစ်ခုကတရုတ်ပြည်ရဲ့လက်နက်ကဲဒီဈေးကွက်ကဗမာပြည်စစ်တပ်အတွက်သာမဟုတ်ဘူးဗမာစစ်တပ်ကိုဗမာအစိုးရကိုပုံကန်တိုက်ခိုက်နေတဲ့ဒီကျမတို့လူမျိုးစုတွေအတွက်လဲသူကအဲ့ဒီကတရုတ်ပြည်ကပဲဝယ်ကြပုံရတယ
်စစ်တပ်မှုဟောင်းဘုံမှုအောင်လင်းထွက်ကတော့မြန်မာတပ်မတော်အနေနဲ့တရုတ်ထံကစစ်လေရင်တွေအရင်ကဝယ်ယူခဲ့ဘူးပေမဲ့နောက်ပိုင်းမှာတော့စစ်သုံးတဲယူပို့ဆောင်ရေးရင်တွင်နဲ့စစ်တပ်အသုံးဆောင်ထွေလောက်သာဝယ်ယူထားတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့အဆင့်တန်းကအရှိတောင်အာရှဒေသတွင်မှာအတော်လေးနှိမ့်ချနေတဲ့အနေအထားရှိပြီးခင်မီတပ်မတော်တခုဖြစ်လာဖို့အနောက်နိုင်ငံတွေကအဆင့်မီတဲ့လက်နက်တွေလိုအပ်တယ်လို့လည်းသူကပြောပါတယ
်။စီးရရတော့ဒီအနောက်နိုင်ငံရဲ့လက်နက်တွေကိုကျွန်တော်တို့ဒီအရှိပေါ့ဒီတရုတ်တို့ရုရှားတို့ရဲ့လက်နက်တွေကမမီပါဘူး။ရုရှားလက်နက်ကလည်းမိကောင်းမိမယ်ဒါပေမဲ့ရုရှားကအင်တန်မှာကျွန်တော်တို့ဟိုဒီဈေးရပြောရင်တော့သူကပေးယူနေအဟိုသူပတ်စံလဲဈေးကြီးကြီးပေးရတယ်ဗျာဟိုနည်းနည်းလေးဟိုကန့်သက်ချက်တွေလည်းများတယ်တခါကျရင်ညစ်တက်တဲ့အနေအထားတွေလည်းရှိကြတယ်တကယ်ဒီအနောက်နိုင်ငံတွေ worst policy သူတို့ကနေတိုးရတာတကယ်လို့ရန်ပြီးမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဘာဖြစ်ပြတော့ပြီကျွန်တော်တို့ကပြောလေအဲ့တိုင်းမျိုးတဖန်စပ်ဖို့ပေါ့လေကာဝယ်ဖို့တက်ဆိုတော့လည်းလည်းကောင်းနေတော့ကျွန်တော်ရမယ်ဒီကံမျိုးရှိပါလေ
ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေရဲ့စီးရီးဆက်ဆံမှုဖြတ်တောက်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့စီးရီးဆက်ဆံရေးတည်ရပြန်လည်ထူထောင်နိုင်ဖို့တက်မတော်နဲ့အနိုင်ရပါတီကြားဆက်ဆက်ညှိနှိုင်းမှုတွေကရေးကြည့်တယ်လို့လည်းစစ်တမ်းမှုဟောင်းဘုံမှုအောင်လေထွက်ကပြောပါတယ
်လက်ရှိပေါ့လေဒေါ်ဆန်းစစ်ကြည်နဲ့ဗိုလ်ချုပ်ကြီးနေအောင်လည်းအရှင်ပြေလို့ရှိရင်တော့ဒီကိစ္စတွေကအရှင်ပြေသွားမယ့်နေရာမျိုးရှိပါလေအမေရိကန်ပါဝင်နောက်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံကို1988မတိုင်ခင်အားလုံးလက်လက်ရောင်းပေးရတဲ့နိုင်ငံဖြစ်ပါတယ်။ဒါအမေရိကန်ဆိုရင်အဲ့ချိန်တုန်းကတရုတ်ကွန်မြူနစ်ကိုတိုက်ဖို့ဆိုရတာမျိုးကကျွန်တော်တို့အသုံးပြုတဲ့လေယာဉ်အစအမေရိကန်သုံးစစ်သုံးတွေပါ။အခုချိန်ထိလည်းကျွန်တော်တို့ချိုးပစ္စည်းတွေမှာဟိုရှိနေပါသေးတယ်။ဒါနဲ့ spare passport ကျွန်တော်တို့မရလို့ဒီကြောင့်ရပ်ထားတာတွေလည်းကျွန်တော်တို့ရှိပါတယ်။အဲ့တော့ဒါနိုင်ငံရေးနဲ့ဆက်ဆံပါလေ။ဒေါ်စားစုကြည်နဲ့အဘိုးတို့ယူမှုမျိုးလည်းလုပ်ရဆွေးနွေးပွဲတွေတိုင်ပင်မှုတွေဟာသဘောအခြေအနေကောင်းလာမယ်ဆိုရင်တမ်ဘရိုရဲ့အနေထားကလည်းအနောက်နိုင်ငံရဲ့ထောက်ခံမှုကိုကျွန်တော်ရလာလိမ့်မယ်ဒီကျွန်တော်တို့မြင်တယ်အဲ့လိုထောက်ခံလာတဲ့ညတာလည်းနဲ့လည်းရောင်းဝယ်တော့ပြန်ရလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
တကဘာလုံးအတိုင်းတာနဲ့လက်နဲ့အရောင်းဝယ်အခြေအနေကတော့ပြီးခဲ့တဲ့9နှစ်အတွင်းမှာ16ရာခိုင်နှုန်းတိုးလာတယ်လို့စီးရီးဆိုင်ရာသုတေသနအဖွဲ့ကြီး Stockholm International Peace Research Institute SIPRI ရဲ့နောက်ဆုံးထုတ်အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ပြည်တော်စုရုရှားတရုတ်ပြင်သစ်ဂျာမနီတို့ကအဓိကလက်နဲ့တင်ပို့မှုအများဆုံးနိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံထံကပြီးခဲ့တဲ့9နှစ်အတွင်းလက်နက်ဝယ်ယူမှုအများဆုံးကပါကစ္စတန်နိုင်ငံဖြစ်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကဒုတိယနဲ့တတိယနေရာမှာရှိနေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်ရှင်
။မတ်သင်္ကီထိုင်ပြပြသွားတာပါ။မကြာခင်မှာတော့အင်္ဂါနေ့နေ့နဲ့ခင်းတိုင်းထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဟ
ိုမှာရှိတဲ့အဆက်အလုံးမှာလုပ်ရင်းနဲ့အဒီတိုင်းတော့ဘဝမှာမနေခြင်းပေါ့နော်ကိုတခုခုတော့မျိုးကြီးမှာသွားလို့
ဒါကတော့အမေရိကန်ပြည်ထောင်စုကမြန်မာစားတောက်ဆိုင်ပိုင်ရှင်အကြောင်းပြောပြမဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာအပြည့်အစုံတင်ဆက်ပေးမှာပါစောင့်မျှော်နားဆင်ကြပါရှင်ဒါအပြင်စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့ကိုသိန်းတိုင်ဦးနဲ့မခွာညူတို့ကတင်ဆက်မှာပါရှင်
ဖေဗူလာ20ရက်နေ့တို့ The Diplomat Internet စာဆောင်မှာမြန်မာပြည်ဟာမန်ဒဲလာလွန်တောင်အာဖရိကလိုစစ်မှန်တဲ့ခေါင်းဆောင်တွေအများကြီးလိုအပ်နေပါတယ်တယောက်ထင်းနဲ့မရပါဘူးဆိုပြီးဆောင်းပါးတို့ရေးသားထားပါတယ်2008ဖွဲ့စည်းပုံကသာဓာတ်မြင့်မထားဘူးဆိုရင် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတောင်အာဖရိကနိုင်ငံသမ္မတဟောင်းနယ်ဆင်မန်ဒဲလာလိုပဲနှစ်ရှည်ချုံတော်ခံရပြီးသမ္မတဒါဝင်ရယူတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်လာပါလိမ့်မယ်ဆိုပြီးသက်ဒီပလိုမတ်အင်တာနက်သတင်းစာမှာဆောင်းပါးရှင်ကစ်လင်ဘော့စ်ကရေးသားထားပါတယ်။နေအင်ကျဲချုပ်နဲ့အချုပ်ခန်းထဲမှာချုံလောင်ခံခဲ့ရသူဒါပဲကွာတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲ့နှုတ်နယ်တဲ့ကာလအရင်ကဖိနှိပ်ခဲ့သူတွေနဲ့အတူတူဖြတ်တန်းရတဲ့အခက်အခဲတွေကြားတိုင်းပြည်မှာအမျှော်အမြင်ရှိတဲ့ခေါင်းဆောင်တွေတယောက်မကလိုအပ်တဲ့ဆိုတာကိုပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအာဖရိကရဲ့သမိုင်းကတည်တည်ပြခဲ့ပါတယ်လို့ဆောင်းပါးရှင်ကရေးသားထားပါတယ်။အသားရောက်ခွဲခြားမှုကိုဆန့်ကျင်ပြီးတဲ့အချိန်အင်အားတောင့်တင်းတဲ့လူထုအခြေပြုဖွဲ့စည်းတွေလွတ်လပ်တဲ့သတင်းမီဒီယာတွေအခိုင်အမာရှိနေခဲ့တာကိုဒီနေ့ခေတ်အဲ့ဒီအခြေအနေမရှိသေးတဲ့မြန်မာနိုင်ငံအနေထားနဲ့တိုင်းရှင်ရေးသားထားတာပါဒါတောင်မှတောင်အာဖရိကသွင်းကူးပြောင်းရေးလမ်းတွေမှာအမောင်မိုက်ဆုံးတဲ့အကြီးတန်းတဲ့ဖြစ်ရပ်တွေကိုကြုံခဲ့ရတယ်လို့ဆိုပါတယ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အနာဂတ်မှာပါအောင်နိုင်တဲ့နိုင်ငံရေးပါတီတစ်ခုဖြစ်ဖို့ပြင်ဆင်သင့်ပြီးဆိုပြီးANC ပါတီရဲ့လုပ်ရက်တွေနဲ့နိုင်ရှင်အကြံပြုထားတာပါ ANC ပါတီဟာပြည်ပမှာနှိရှေရောက်နေခဲ့တဲ့ဒီမိုကရေစီအင်အားစုတွေရဲ့အားကိုရယူခဲ့တဲ့ဖြစ်ပျက်တွေနဲ့အခုချိန်ဟာ NLD အနေနဲ့ဒုတိယလိုင်းခေါင်းဆောင်တွေမွေးထုတ်ရလို့မဲ့ချိန်ဆိုပြီးသုံးသပ်ထားတဲ့ဆောင်းပါးပြည့်စုံကို thediplomat.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအိုဘားမားရှေ့လကျူဘားနိုင်ငံကိုသွားရောက်မယ်ဆိုတဲ့သတင်းကိုအခြေခံပြီးမြန်မာနဲ့ကျူဘားအပေါ်ထားတဲ့အမေရိကန်အစိုးရရဲ့မူဝါဒကိုနှိုင်းယှဉ်သုံးသပ်ထားတဲ့ဆောင်းပါးတစ်ပုဒ်ကိုတော့ဖေဖော်ဝါရီလ18ရက်နေ့ကလေးကဒီဝါရှင်တန်ပို့စ်သတင်းစာမှာဖော်ပြခဲ့တာပါကျူဘားနိုင်ငံကိုသွားမယ်သမ္မတအိုဘားမားရဲ့ခီးစဉ်ဟာမြန်မာနိုင်ငံတကားဖွင့်လာခဲ့တဲ့အချိန်ကိုအောက်မေ့အမှတ်ရစရာဖြစ်စေပါတယ်ဆိုပြီးဆောင်းပါးရှင်ဒေးဗစ်နာကာမူရာကရေးသားခဲ့တာပါကျူဘားနဲ့မြန်မာနိုင်ငံပေါ်ထားခဲ့တဲ့အရင်ကအမေရိကန်အစိုးရရဲ့မူဝါဒတွေမအောင်မြင်ခဲ့တဲ့အဆုံးသမ္မတဥပမာလက်ထက်ထိတွေ့ဆက်ဆံရေးမူကိုပြောင်းလဲကျင့်သုံးလာခဲ့တဲ့အကြောင်းတွေကိုရေးသားခဲ့တာပါသမ္မတဥပမာရဲ့မြန်မာနိုင်ငံနဲ့ကျူဘားပေါ်ထားတဲ့မူဝါဒတွေဟာစိတ်ဆက်ဖို့စန္ဒစောလွန်းသလိုဖြစ်နေတယ်ဆိုပြီးဝေဖန်တဲ့ဥပဒေအမှတ်တွေလည်းအများကြီးရှိပါတယ်မြန်မာနိုင်ငံပြောင်းလဲတွေဟာမြန်မာနိုင်ငံဘက်ကသူသဘောနဲ့သူပြောင်းလဲမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအခြေခံပေါ်လာခဲ့တာဖြစ်ပေမဲ့ဒီအခြေအနေကိုအခွင့်လန်းကောင်းတစ်ခုဖြစ်ချဉ်းကပ်ခဲ့တဲ့အပေါ်နိုင်ငံသားရေးရာစမ်းစစ်သူတွေကအမေရိကန်အစိုးရကိုချီးကျူးကြပါတယ်အဖက်ဖက်ကအထူးကြံနောက်ကျနေတဲ့မြန်မာနိုင်ငံဟာမပြုတ်ရင်ရင်တရုတ်နိုင်ငံရဲ့အတုံးချခံရတဲ့အနေအထားကိုရောက်နေတဲ့အတွက်ပြုတ်ပြင်ပြောင်းလဲလာတာလို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကသုံးသပ်သူတဦးဖြစ်တဲ့ NS ဘောဝါကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလို့ကျူဘားနိုင်ငံမှာကက်စထရိုအစိုးရအဖွဲ့ကပြောင်းလဲခြင်းနဲ့ဆန္ဒမပြသလိုကျူဘားမှာလည်းမြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်လိုဩဇာကြီးတဲ့နိုင်ငံရေးအတိုက်ခံတယောက်မရှိတာကြောင့်ပြောင်းလဲလာမယ်ဆိုပြီးမျှော်လင့်ချက်နဲ့အတူတူနှိုင်းယှဉ်လို့မရတဲ့အကြောင်းစောင်းပါမှရေးသားထားပါတယ် ဆောင်းပါအပြည့်စုံကိုတော့ဒီဝါရှင်တန်ပို့စ်သတင်းစာမှာဖတ်ရှုနိုင်ပါတယ
်သောရရှင်များရှင်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေဈာမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းဈာမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအထိဒုက္ခရောက်နေကြရပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချင်းချင်းလှုပ်ခဲ့ပေမဲ့မငြိမ်းချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပုံစံသင့်နဲ့ချဉ်းကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239238555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါလို့ရှင
်။ဒါကတော့ဒီကနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလို့ရှင်။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပါ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့။ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်ဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မမျက်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်ွေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We atoli ya lite de, amyat myet kle ya lite de, apwa ji pwa lite de so yin belu pyo ma le.
Make a killing.
Lo pyo lo ya ba de. Era ga do di ni minet twe tin pya ke de idiom atou me phit ba de.
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရရှင်။မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းကကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရအပြောင်းလဲကာလမှာဘာတွေဖြစ်လာမလဲဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်မြန်မာနိုင်ငံကိုလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ပြီးခဲ့တဲ့လအနည်းငယ်အတွင်းရော့ကျသွားခဲ့တယ်လို့အဲလန်းညွန်တွေက VOA ကိုပြောပါရယ်။ပုဂံမျိုးကဝါရင့်အဲလန်းညွန်ကိုနိုင်ထွန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီတဲ့င်းပဲ့ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြမှာပါရှင
်ကိုနိုင်ထွန်းတို့အဲ့ဒီပကံမှာဟိုနိုင်ငံခြားခီးသွားတွေများလာသလားဘလို့အခြေအနေရှိသလဲဆိုတဲ့ဥစ္စာလေးကိုကျွန်တော်သိချင်တာပါ
များဆိုအရင်နဲ့ဆိုင်နည်းနည်းများတယ်ဒါပေမဲ့တအားကြီးမဟုတ်ဘူးပို့ရဲ့တိုင်းမဟုတ်ဘူးကပုံမှန်ဆိုလို့ရှိရင်ကျွန်တော်က17လပိုင်း12လပိုင်း1လပိုင်းနေရာတကယ်ကိုဟို yes ရအမစ်လို့ရတယ်ခါလေအခုကျတော့အဲ့လိုမဟုတ်ဘူးခု2လပိုင်း1လပဲကျွန်တော်တို့1လအလုံးအပြည့်နီးပါးလောက်လို့လို့ရတယ်ကျန်တာတွေကအဲ့လို14 15ရက်တွေပဲ15ရက်ပတ်ဝန်းကျင်တွေပဲလို့ရတယ်ပုံမှန်ဆို17လတော့12လတော့1လတော့တကယ်နိုင်ငံခြားသားအများဆုံးလာတဲ့လလေ
အဲ့ဒါဘာဖြစ်လို့ဖြစ်တာလဲခင
်ဗျအဲတို့ကကြားတော့လာတယ်ကိုရဲ့ဟိုတိုင်းမဲ့အဲ့လိုတအားကြီးအိုင်မော်ဒေဝ နောက်ပြီးဟိုဂိုက်တွေများလာလဲပါတယ်ဂိုက်တွေကဒီမှာအခုအာဂျီဆိုပြီးမှထုတ်လိုက်တယ်ဗျာအာဂျီဆိုတာရီဂျင်နယ်ဂိုက်ဆိုပြီးမှထုတ်တာလေးသိလားကိုအဲဒီကဒီပကန်းစတာဘစ်ပစ်ဆိုပြီးမှတဲ့အလိုလိုဂိုက်တွေထုတ်တယ်အဲ့လိုထုတ်တာတော့လက်မပေးဖို့လှုပ်လိုက်တဲ့သဘောပါပဲအဲ့ဒီလိုလေအခုလက်ထပ်ပြီးမှလုံးအောင်မယ်သူလုံးအောင်မယ်လို့ပြောတယ်အခု28 29ဒီလ28 29ရှောက်လာတယ်ခေါ်နေလို့ပြောတယ
်လုံးအောင်မယ်ဆိုတာကလူတစ်တွေထပ်ပြီးတော့ဂိုက်ချပေးမှာပေါ့ဂိုက်
လူတစ်တွေမွေးရပြီးမွေးထုတ်တာပေါ့ဗျာဒီလိုမွေးထုတ်တဲ့ဟာလည်းပြီးပြီးမသိနာမဟုတ်ဘူးကွာ
ဟုတ်ကဲ
့သိသိလားပြီးပြီးသိနာမဟုတ်ဒီလက်မလေးနဲ့လှုပ်ခိုင်းစားလို့ရအောင်လက်မ license သဘောမျိုးပေးလိုက်တယ်အဲ့ license သဘောမျိုးပေးဖို့အတွက်သူတို့ကရှင်းပြောရင်ဟိုဒါတော့တရားဝင်မဟုတ်ဘူးဗျာဒီလုတ်ချင်တဲ့လူတွေကငွေနဲ့လိုက်ရမှာမဟုတ်ဘူးလား
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဒီလက်မရဖို့အတွက်လေ
ဟုတ်ကဲ့ဟုတ်ကဲ့
ငွေနဲ့လိုက်ရမှာပေါ့အဲ့တော့ကလေးတွေကငွေနဲ့လိုက်ပြီးဒီလက်မရအောင်လက်မရပြီဆိုဖိဖိချင်းခိုင်းလုံနေအောင်ယူသားဆိုရသွားပြီလေ
ဆိုတော့အဲ့ဒီဟာတွေကလည်းတဖြည်းဖြည်းအခုထပ်ပြီးတော့ထုတ်ပေးလူတွေကလည်းများလာတော့ပို့အချိန်ကဒီအလုတ်လောက်ကင်စားတောက်တဲ့သူတွေတော်နေနေတဖြည်းဖြည်းပို့ကြက်လာတဲ့သဘောဖြစ်လာတာပေါ့အ
ဲ့ဒါမျိုးလေးဖြစ်လာတယ်ကြီးသွားပြီမှဆိုဘယ်လိုဖြစ်နေဆိုတော့ဒီဒီတူရင်းနဲ့မတော့ပဲနဲ့အဲ့လိုတကလေးတွေနဲ့တော့ရတဲ့အတွက်ဘာမှမသိပဲနဲ့တချို့ဆိုလို့ရှိရင်ကျန်းကြီးကငိုက်ကိုအားမရလို့ကျန်းလို့တူရီတော့ရှိတယ်အဲ့လိုမျိုးလေ
ရေဘူးကပြောလို့ရတာကတော့အခုလိုမျိုးလူသစ်တွေကိုဟိုပေါ့ပြီးစလွယ်ဟိုပေါ့ဟိုလက်မှတ်ပေးပြီးတော့ဟိုပေါ့ guide လောက်စားခွင့်ပေးလိုက်ခြင်းအပြင်ဒီ guide အရင်တော့ကလို့စနစ်တကျတင်နှန်းနေပါလေအကြာကြီးတက်ပြီးတော့မှလုတ်ကင်စားတော့ပြီးဒီကတမိုင်းချောင်းနေပါလေတေချာကြကြနနာကကနနာတိတဲ့လူတွေနဲ့ရှင်းလိုက်လို့ရှိရင်အကြီးတို့ရဲ့ဟို guide လောက်နိုင်တဲ့အကြီးတို့ရတဖြည်းဖြည်းကြလာတယ်ဆိုတဲ့သဘောလားခင်ဗျဟု
တ်တယ်ဟုတ်တယ်အဲ့လိုမျိုးကိုဒီချင်းကြလာတော့ကတော့အဲ့ဒီမှာဘာလို့ပြောသူတို့တုန်လာတဲ့ပတ်စံနဲ့တန်လောက်အောင်ဟိုမရတာမျိုးတွေဆက်ကြုံရတာမျိုးတွေရှိတာပေါ့ကွာဟုတ်တော့ကကြတော့အစီအမပြေတော့ကကြတော့တချို့ကိုက်တွေဘာမှမပြေဘူးမင်းပြန်တော့ဆိုပြမှာအဲပြန်ထွက်တာမျိုးတွေပါလေအခုကြားရတယ်အခုနောက်ပိုင
်းဟုတ်ကဲ့ကြား
တော့ကကြတော့အဓိကတော့ဒီလိုအဲ့ဒီမျိုးဟာတွေရတယ်ဒီတူရီဇင်မှာလာပြီးရမှာထိခိုက်ဆိုင်တာပေါ့ကွာမြန်မာနိုင်ငံတူရီဇင်အနေထားကဲတော့ရည်သွေးမရှိဘူးဆိုတဲ့ပုံစံမျိုးကြီးဖြစ်လာနေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ပေါ့တစ်ခုလုံးကြီးဒ
ီမှာဟိုတယ်တွေဆိုလို့ရှိရင်လည်းပုံမှန်ဟိုတယ်လေးတွေနေပြမှာအဲ့ဒါဝင်များလာတော့ဈေးတွေတအားတင်းချလိုက်တယ် service နဲ့ဒီသူ့ရဲ့ဝန်ဆောင်မှုတွေကဘာမှတက်မလာဘူးလေတက်မလာတော့ကျတော့အားပြီးခီးသွားလို့မှမလာပြီပါဟိုနောက်ရှေ့လာဖြစ်တာပေါ့
ဆိုတော့အခုကျွန်တော်တို့ကြားနေတာကဒီတခြားနေရာတွေမှာမြို့ကြီးတွေမှာဆိုကြပါဆိုရန်ကုန်တို့မန္တလေးတို့လိုနေရာမျိုးအထူးသဖြင့်တော့ရန်ကုန်ပေါ့ဗျာရန်ကုန်လိုနေရာမှာဆိုလို့ရှိရင်အခုကအစိုးရအပြောင်းလဲစကူမကူကာလာဖြစ်နေတဲ့ခါကျတော့စီးပွားရေးလုပ်ငန်းတချို့တွေထိုင်းနေနေတယ်လို့ကျွန်တော်တို့ကကြားရတယ်လေဆိုတော့ကျွန်တော်တို့သိကျင်တာကခီးသွွားလုပ်ငန်းမှာကောအဲ့လိုမျိုးအစိုးရအပြောင်းလဲတွေစကူမကူကာလာတွေဖြစ်နေတဲ့အတွက်ဆိုပြီးတော့တော့နေသွားတာတွေများဖြစ်နေသလားဆိုတာကိုကျွန်တော်သိချင်တာပါတပည့်ဆိုတော့ကိုနိုင်ထွန်းပြောသလို
နေသွားတယ်လို့တော့ကျွန်တော်တုံ့ပြန်လို့ရတယ်ကိုဘာလို့ဆိုတော့သူတို့ကပွဲအပြီးရွက်ောက်ပွဲအပြီးကိုပြဿနာတက်မှလာစောင့်ကြည့်တာလည်းပါတယ
်ဟုတ်ကဲ
့သူတို့ကရွက်ောက်ပွဲကိုအဓိကမထားဘူးရွက်ောက်ပွဲကာလကိုအဓိကမထားဘူးရွက်ောက်ပြီးအနာလွဲပြောင်းပြီးနားရည်တက်ပြန်တော့ဒီကားလုံးကကြီးသွားတယ်ကြီးသွားတာအနောက်ရှေ့ဖြစ်နေမှာပါလားအဲ့ဒါကိုစောင့်ကြည့်နေရလဲပါတယ်အဲ့ဒါကြောင့်မလို့ထိုက်နေရလဲပါတယ်ကွာ
ဟုတ်ကဲ့ကိုနိုင်ထွန်းဟိုဟာစကားပြောမိသလားဗျဆိုကြပါစို့ဥပမာခီးသွားတွေနဲ့သွားရင်လာရင်သူတို့လိုက်ပြီးတော့လိုက်ပြီးပြရင်းနဲ့ပေါ့နော်သူတို့ဘက်ကဟိုပြောလာတာအဲ့လိုမျိုးပုံစံတွေပြောကြတာတွေရှိသလားသူတို့ဘက်ကအဲ့လိုမျိုးဆွေးရမှုတွေရှိတယ်ပါညာဆိုတဲ့ပုံစံမျိုး
ဟုတ်တယ်ဟုတ်တယ်သူတို့ကပြောတာအခုကျွန်တော်ပြောပြတာပဲကျွန်တော်တို့အဲ့မှာစကားပြောပြတဲ့အချိန်မှာသူတို့ကဒီရုပ်ောက်ပွဲရလက်ကိုဟိုတောက်ကြီးရုပ်ောက်ပွဲရလက်အပြီးအဲ့မှာသုံးလေးလပေါ့နော်အနာအလွဲပြောင်းကာလမှာဖြစ်လာမဲ့ဟာကိုသူတို့စိုးရိမ်တာပေါ့နော်စိတ်ဝင်စားစရာကောင်းတာရုပ်ောက်ပွဲအပြီးကာလအဲသုံးလေးလမှာအနာအလွဲပြောင်းကာလမှာဖြစ်လာမဲ့အချိန်တွေကစိတ်ဝင်စားစရာကောင်းတာပေါ့အဲ့ဒါမျိုးသူတို့ကသူကတော့နေပြီအဲ့ဒါကိုစိုးရင်ရစိုးရင်စိုးရင်ရပေါ့သူကတော့စိုးရင်တော့ခါလာတဲ့သူတွေတန့်နေတယ်ဆိုပေါ့
အခုလာကြတာကတော့အရင်တုန်းကတော့ကျွန်တော်တို့ကြားတာကတော့ European နေ American နေတော်တော်များများလာကြတယ်ကြားပါတယ်အခုဆိုလို့ရှိရင်တခြားအာရှနိုင်ငံတွေကရောလာကြတာများသတိထားမိသလားဘလို့ကွာခြားမှုတွေပါလိမ့်များရှိလေလေဗျ
ခြားမှုကတော့ဟိုလာပါတယ်ဟို American လိုနေတယ်ကွာ ဒီနယ်လာနေတယ်အင်္ဂလန်လာများလာတယ်အင်္ဂလန်လာများလာပြီးအရှအလာများလာတယ်ဂျပန်တို့တရုတ်တို့လေ
ဟုတ်ကဲ
့ကိုရီးယားတို့အဲ့ဒါမျိုးအရှအလာများလာတယ်အဲ့ဒါမျိုးလေးတွေတော့ထူးကြလာတယ်
ကိုယ်စားဝင်လာရင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်စာမျက်နှာပေါ်မှာလည်းသောရရှင်တွေအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သုတဆုံလင်း American တခွင်အစီအစဉ်ကိုထုတ်လွှင့်မှာပါ။ American တွေဘလို့မြန်မာအစားအသောက်မျိုးကိုစိုက်နှစ်တက်ကြတယ်လဲဆိုတာကိုတင်ပြထားပါတယ်ဘော့စတန်မြို့မှာရိုးမစားတောက်ဆိုင်ဖွင့်လှစ်ထားတဲ့မက်တော်ရာထွန်းကိုကိုအောင်ကဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းစီစဉ်ကိုနားဆင်ရမှာပါရှင
်ဒီမက်တော်ရာထွန်းอ่ะပေါ့เนาะဒီဘော့စတန်မြို့မှာဒီရိုးမစားတောက်ဆိုင်ဆိုပြီးတော့ဖွင့်ထားတာပေါ့ဆိုတော့ဒီစားတောက်ဆိုင်ဖွင့်ဖို့အတွက်ဟိုဘလူးစိတ်ကူးမျိုးရခဲ့တယ်ဆိုတာကိုအရင်ပြောပြပေးပါလား
ဟုတ်ကဲ့ပြောမယ်ဆိုရင်တော့ကျမတို့ဒီ2006ပေါ့နော်ဘောဆောင်ပြောင်းလာတဲ့ကဘယ်လိုခေါ်မလဲအဗန်ချာပေါ့နော်ဒီမှာဘယ်သူမှလည်းမရှိဘူးအသေးမိတ်ဆွေလည်းမရှိဘူးစေမျိုးလည်းမရှိဘူးဒါပေမဲ့လင်မယားမြလုံးကခုနလိုပေါ့ဟို out of the box ပေါ့နော်အရင်တော့ကတော့ဆက်ုံလုံးမှာလောက်တာဖုန်းရကနေပြောင်းလာတာဖုန်းမှာရှိတယ်အဲဆက်ုံလုံးမှာလောက်ရင်းနဲ့အဒီတိုင်းတော့ဘဝမှာမနေချင်ဘူးပေါ့နော်ကိုတခုခုတော့မျိုးကြီးမှသွားလုံမယ်ဆိုပြီးတော့စွန့်သွားပြီးထွက်လာတာဒီအဖေကကိုကခုနလိုပဲကျမမျိုးသားငကိုတည်းကသူကကိုယ်ပိုင် business ပေါ့နော်ဒီစားတောက်ကုန်လုပ်ငန်းတို့အဲ့လိုမျိုးပေါ့နှစ်အောင်လုံးကလည်းဒီဟိုကိုမျိုးကိုကောင်းကောင်းမွန်ချက်ကြည့်ရတာဝါသနာပါတယ်နှစ်အောင်လုံးကလည်း2009ကျမတို့ဒီ February လမှာစပြီးတော့ဖွင့်ကျစ်တာပေါ့ဒီနေ့ကတော့ဒါ2009ဒီနေ့ဆိုတော့ဒါ9နှစ်ပြည့်တဲ့နေ့ပေါ့နော
်ဥမာကျွန်တော်သိသလောက်ဆိုလို့ရှိရင်ဒီအမေရိကန်မှာရောက်နေတဲ့ဒီမြန်မာတွေတော်တော်များများကဒီ food industry မှာပေါ့နော်ဒီအစားအသောက်လုပ်ငန်းတွေမှာဝင်ပြီးတော့လုပ်ကြနေတဲ့အခါမှာ sushi လုပ်ငန်းကိုတော်တော်များများကလုပ်ကြပါတယ်ဆိုတော့ဒီမက်တော်ရာထွန်းတို့ကကြတော့ဒီမြန်မာအစားအစာရောင်းချဖို့ဆိုတဲ့စိတ်ကူးမျိုးဟိုဘယ်လိုမျိုးရခဲ့တာလဲခင်ဗျ
တခြားလူမျိုးတွေအစုံဒီမှာသူတို့ဆိုင်ဖွင့်ကြ Ethiopia ဆို Ethiopian food အဲ့လိုမျိုးပေါ့Tibetan food အဲ့လိုရှိတော့ဗမာကြတော့မရှိဘူးဒါဖြစ်လို့ဘာလို့မရှိရမှာလဲပေါ့နော်ငါတို့အမကြီးလည်းဒါလောက်ကောင်းတဲ့အစားအသောက်တွေရှိတာအော်သူတို့ထပ်တော်ကောင်းနေတယ်ကိုလည်းတော့စားကြည့်တော့ဒါအောင်မြင်ရမယ်ဆိုတော့အဲကိုပြန်ပြီးတော့ motivate ဖြစ်တာပေါ့နော်ဒါအောင်မြင်ရမယ်ဆိုတော့စိတ်နဲ့အဲ့ဒါညီမနဲ့အဲ့ဒါစပြီးတော့ဖွင့်ပြတာ
ဒီရိုးမစားတောက်ဆိုင်ကိုစဖွင့်နေဆိုတဲ့အခါကျတော့အဓိကဒီမြန်မာအစားအစာတွေထဲမှာဟိုဘာကိုအဓိကထားပြီးတော့ရောင်းချလဲခင်ဗျအ
ော်အဲ့တုန်းကတော့ကျမတို့ကဒါဓမ္မဆိုတော့ဒါအတုတ်ကဟိုမရှိမဖြစ်လေအဲ့တော့အတုတ်မှာကျမတို့ကအမျိုးစုံထည့်တယ်နော်အခုလိုလက်ဖက်တုတ်ဂျင်းတုတ်နောက်ဆုံးကျမတို့ဒီရှမ်းတိုဖူတုတ်အဲ့လိုမျိုးတွေပေါ့အတုတ်တွေအဓိကနောက်ပြီးတော့အဲခေါက်ဆွဲတုတ်အဲ့လိုမျိုးပေါ့ဟို variety ပေါ့သမီးဟင်းလည်းပါတယ်အဲခေါက်ဆွဲနဲ့ပတ်သက်တဲ့ဟာတွေပါတယ်ခုနအတုတ်မျိုးစုံပါတယ်အဲ့လိုမျိုးပေါ့မျိုးစုံပါတဲ့ဥစ္စာပေါ့
ဒီအစားအသောက်တွေကိုရောင်းတဲ့အခါမှာတော့ဒီမြမာစာပေါ့နော်ဒီရှမ်းစာစစ်စစ်အရသာမျိုးထွက်အောင်ရောင်းလာဒါမှမဟုတ်ရင်ဒီအမေရိကကဒီအနောက်တိုင်းသားတွေကြိုက်တဲ့အရသာမျိုးထွက်အောင်အရသာကိုပြင်ဆင်ထားတာမျိုးရှိလားခင်ဗျ
အဲ့လိုတော့နောက်တိုင်းဟိုပါ adjustment တော့အများကြီးတော့မလုပ်ဘူးပေါ့နော်အနောက်တိုင်းသားအဲကြိုက်အောင်ဒါပေမဲ့တခုတော့ရှိတာကျွန်တော်တို့ကိုယ်တိုင်လည်းဒီစီရညားတာမကြိုက်ဘူးငါအရင်လေးလေးပင်ပင်လည်းမကြိုက်ဘူးဆိုတဲ့အခါကျအဲ့တော့တော့နည်းနည်းလေး adjustment လုပ်တယ်ပေါ့နော်စီ short တယ်အဲအငန်နည်းနည်း short ထားတယ်အဲအဲ့လိုမျိုးပေါ့အဆက်ဆိုလည်းတိတ်မဆက်အောင်အနေတော့ပေါ့ဒါပေမဲ့ကိုဟိုခုနလိုပေါ့အရှိမ order ယူတဲ့အခါကျရင်ကောင်မလေးတွေကနေတယ်ဒီ waiter waitress တွေကမင်းတို့အဆက်ကြိုက်လားဘလောက်လောက်စားနိုင်လဲ I might do spicy ဘလောက်လောက် rate ပေါ့နော်အဲ့လိုမျိုးသူတို့မေးခိုင်းပြီးတော့အဲသူတို့ရဲ့ customer တချို့ကြတော့လဲဟိုဘိုးဆိုမဲ့ဗမာထက်စားနိုင်တဲ့လူတွေရှိတယ်လေအဲ့တို့အဲ့လိုကြတော့သူတို့ရဲ့ဟိုသူတို့ရဲ့ request အတိုင်းပေါ့ကိုက adjustment လုပ်တာလေတော့ရှိပါတယ်ဒါပေမဲ့ပုံမှန် kitchen ထွက်တာတော့နည်းနည်း mind ဖြစ်တာပေါ့နော်ဗမာတကယ်ဗမာပြည်ကfood ထက်ဆိုင်တော့နည်းနည်းပြီးတော့ mind လုပ်ထားတယ်
ဆိုတော့ဒီမှာပေါ့နော်လာပြီးတော့ဒီစားကြတဲ့ဒီလူတွေအကုန်လုံးကရောဒီမြန်မာအစားအစာကိုကြိုက်နေတဲ့ရလားခင်ဗျအ
ဲ့ဒါကျမတို့အရန်ဟိုဟော surprise ဖြစ်တယ်ပထမဦးဆုံးဖူးဖွင့်ရင်အပတ်မှာ ਉਹ ပဲဟိုစိုက်မှာလူကဟို crowded ဖြစ်တာပေါ့နော်ကိုလုံးဝမထင်မှတ်ထားဘူးဒီလောက်ထိလူတွေစိတ်ဝင်စားမယ်လို့လေမြန်မာဆိုင်ဖွင့်တော့ကငါတို့ဒီလိုပဲချေးပေးချင်းငါတို့စားတော့သူတို့သိလာလိမ့်မယ်ချေးပေးချင်းလူတွေလာမှာပဲဆိုတဲ့စိတ်နဲ့ကိုကဖွင့်လိုက်တာဒါပေမဲ့ဒီမှာလဲအော်ဘောဆန်ဆိုတော့ခုနလိုပေါ့ဒီ Harvard တို့ဒီခုနလိုပေါ့နိုင်ငံတကာရဲ့အတွေ့အကုံလုံးပေါ့လူမျိုးတွေလက်ခံထားတဲ့အဲဟိုပတ်ဝန်းကျင်ဖြစ်နေတဲ့အခါကျတော့အဲဒီက professor တွေကအကုံလုံး သူတို့အကြောင်းအရာတွေနဲ့လာတယ်။ကျောင်းသားတွေကလည်းအများစုကဒီလိုမျိုး new food ကိုသူတို့က try နေတဲ့လူတွေတချို့ကြလည်းဗမာပြည်သွားဖို့တဲ့လူတွေဗမာပြည်နဲ့ဆက်သွယ်ရှိအကုန်လုံးပေါ့အဲ့ချိန်မှာကျွန်တော်တို့ဆိုင်ကိုလာကြတာ။ဒါကြတော့ကိုကမှနည်းနည်းတော့ပြရခတ်သွားတာပေါ့နော်။ကိုကအဲ့လောက်ထိ expect မထားတာဘူးလူတွေလောက်ထိကြလာမယ်လို့။အဲ့ဗမာပြည်ဖွင့်ပြခြင်းလာမှာတော့နည်းနည်းတော့ကတိကောက်ဖြစ်တာပေါ့နော်။ကိုဖမျော်မျော်လင့်နဲ့အနေထားရလာတဲ့အတွက်။ဒါပေမဲ့နောက်ပိုင်းတော့ကျွန်တော်တို့ပုံမှန်တော့ဖြစ်သွားပါတယ်။
ဒီစားတောက်ဆိုင်ဖွင့်မှုဆိုတဲ့အခါမှာဟိုတော်တော်ကိုရင်းနှီးရတယ်ရင်းနှီးရတယ်ဆိုတဲ့အခါကျတော့တချို့စားတောက်ဆိုင်နေဆိုရင်လည်းတိတ်ရောင်းကောင်းတဲ့အတွက်ဟိုဆိုင်နေဝါးတွေကိုတိုးချဲ့ပြီးတော့ဖွင့်လင့်တာမျိုးရှိသလိုပေါ့တချို့တွေကျတော့လည်းပဲဒီစဖွင့်ဖွင့်ခြင်းဒီ2လ3လအတွင်းမှာပဲဟိုထိုးပြီးတော့ရက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်ဒီစားတောက်ဆိုင်ကိုဒီလောက်အချိန်ကြာကြာဖွင့်ထားတဲ့ကာလတစ်လျှောက်မှာဟိုအဆင်ပြေရလားခင်ဗျဖွင
့်ဝင်ခြင်းတော့ grand opening နေ့မှာညကျွန်တော်တို့မဖွင့်ခင်တည်းကအဆိုင်ရှိမှာကျွန်တော်တို့ကဆိုင်မှုမှာကြော်ညာထားတယ်နော်အဲယူမဘာမီရက်စတောရန်ကန်နင်းစင်ဆိုပြီးတော့အဲ့လိုပိုဆိုင်နဲ့ချိန်ထားတော့မဖွင့်နေတဲ့ကိုဆိုင်အတွင်းထဲမှာရီနိုဗိတ်ပြန်လုပ်ရတာဟုတ်ကဲ့ကျွန်တော်တို့ပထမအရင်ဝင်တဲ့ဆိုင်ကဒါ Chinese restaurant ဆိုတော့သူတို့ကထိတ်ကောက်ဆိုင်ဆိုတော့နည်းနည်းတော့ပုံစံတိတ်မဝင်ဘူးပေါ့နော်ကိုလိုချင်တဲ့ပုံစံဖြစ်အောင်အထက်မှာရီနိုဗိတ်လုပ်တဲ့အချိန်မှာကျွန်တော်တို့အပြင်မှာအဲ့ပိုဆာကတ်ထဲကလူတွေကအကားတွေဟွန်းတီးွားတယ်ကိုပြထွက်တဲ့အချိန်ဆိုလည်းမျိုးလို့မဖွင့်သေးဘူးလားအဲ့လိုမျိုးပေါ့အဲအဲ့လိုမျိုးကိုဟိုက်ချင်နေတဲ့အချိန်မှာကို ground open လို့ဆိုတော့ပထမဆုံးဖွင့်ပြခြင်းတော့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းတွေရောခုနပြောတဲ့ဒီကလူမျိုးသားတွေအကုန်လုံးလာအားပေးကြတယ်လူကြတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းအဲ၄-၅လကြာမှာတော့ပုံမှန်လေးဖြစ်သွားတာပေါ့နော်ဒါပေမဲ့အဲတချို့ရက်တွေမှာလည်းရောင်းရတဲ့ရက်တွေရှိတယ်မရောင်းရတဲ့ရက်တွေဆိုပေမဲ့လည်းဒီလိုပဲအော်ငါတို့ဒီမှာငါတို့ပြည့်တက်ရှိပြီးသားငါတို့စားတဲ့လူရှိပြီးသားငါတို့ feedback ကောင်းပြီးသားကျွန်တော်တို့ဒီရက်တို့ပါလို့ဒီမှာ review တွေမှာလည်းကိုယ့်ရဲ့sign of four star five star အနေဆုံးပေးကြတဲ့အခါကျတော့အကုတ်ကိုကိုပြန် motivate လုပ်တာပေါ့နော်တချို့ရောင်းမကောင်းတဲ့ရက်တွေလိုပဲ slow တဲ့ရက်တွေရှိတဲ့အချိန်ကဒီခီးကိုဒီ sign ရအောင်ဖွင့်မယ်ဆိုတဲ့စိတ်နဲ့ပဲချီတက်လာကြတာပဲရောင်းကောင်းတဲ့ရက်အများစုနဲ့မရောင်းကောင်းတဲ့ရက်နည်းနည်းနဲ့ဒီလိုပဲ cover up လုပ်ပြီးတော့ပဲရှေ့ကိုအခုချီတက်လာတာပဲအခု10နှစ်ပြည့်ရောက်နေပါပြီဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီစားတောက်ဆိုင်မှာအဓိကလာစားကြတဲ့သူတွေကဒီမြမအစားစာတွေထဲမှာရောအထူးသဖြင့်ဘလို့အစားစာမျိုးကိုသူတို့ပို့ပြီးတော့ကြိုက်နေတက်လိရှိလဲခင်ဗျ
အခုကျမတို့ဆိုင်မှာအများစုpopular အဖြစ်ဆုံးကတော့ဒီလက်ဖက်တုပ်ပေါ့နော်လက်ဖက်တုပ်ကတော့တို့ရဲ့အကြိုက်ဆုံးပဲတို့တစ်ခါမှဒီလိုမျိုးအစုပ်ဒီ salad ပေါ့ဒီကအမေရိကန် salad နဲ့မတူတဲ့အရသာကိုတို့ရတယ်တို့ကတော့ဒါ party in the box ပေါ့တို့ပါးစပ်ထက်မှာတို့ဝါးနေတဲ့အချိန်မှာတို့ပါးစပ်ထက်မှာ party လုပ်နေတယ်လို့ပြောပါနော်ဟိုအရသာမျိုးစုံ flavor မျိုးစုံတို့ခံစားရတယ်ဆိုတော့အစားတို့အများကြီး describe လုပ်တယ်အဲ့မှာတို့ရောင်းတော့တော့ကျမတို့ကဒီချီဆက်လက်ကိုဟိုအဲ့လောက်ထိကို promote မလုပ်ရဘူးသူတို့ကြိုက်နိုင်မယ်ထင်တယ်ကိုဗမာအကြိုက်ပေါ့နော်မိုးဟင်းကောင်းအလို့ခေါက်ဆွဲကိုအဲ့ဒါတွေများသူတို့ကြိုက်မလားလို့ကိုကထင်ထားတာပေါ့နော် expect ထားတာဒါပေမဲ့တကယ်တည်းသူတို့ကြိုက်တာကြတော့ဒီလက်ဖက်တုပ်ဖြစ်နေတာ
ဟုတ်ကဲ့အ
ဲ့အခုလက်ဖက်တုပ်ကတော့ကျမတို့ဆိုင်ရတာနံပါတ်1ပါပဲ
ဟုတ်ကဲ့ဆိုတော့ဒီလက်ဖက်ကြတော့ဒီလိုဟိုအချင်းဖောက်ထားတယ်ဆိုတဲ့အခါကျတော့ဒီအနတ်အသက်ပါညာတွေအနေနဲ့လည်းဘာမှသူတို့အတွက်ဟိုကိစ္စမရှိဘူးပေါ့
ဟုတ်ကဲ့အဲ့ဒါတော့ကျမတို့ဒီမှာ lemon juice အသုံးတာများတယ် lime ကတော့နည်းနည်းအချင်းဆူးတဲ့အတွက်လေ lemon ကိုအဲ့လိုမျိုးပေါ့အဲ lemon juice နဲ့ဟိုစားနည်းနည်းတယ်ခုနလိုပေါ့ဟိုဇေကံမဟုတ်ရင်လည်းတက်လို့ဒီမှာမဟုတ်ရင်တော့လည်းငံပြားကြီးနည်းနည်းထည့်တာပေါ့နော်အဲ့အဲ့ဒါနဲ့ကိုယ့်ဘာကို dressing ဒီကလက်ဖက်တုပ်ဘယ်လိုခေါ်မလဲ salad dressing ပုံစံမျိုးရအောင်ကျမတို့က modify နည်းနည်းလုပ်ထားတာပေါ့နော်ဒီချက်မှာအဲ့ဆိုအနှံ့တက်လဲဒီ lemon ကflavor ဖုံးထားတဲ့တည်းခုနလိုပေါ့လက်ဖက်အနှံ့တော့အိပ်မရတော့ပါဘူးသူတို့ serve လုပ်တဲ့ချိန
် view မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်စာလုံးပေါင်းကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်မှာမကြာသေးခင်ကကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးညီလာခံဖွဲ့လျာမှာ27ရာစုခေတ်မှာအာရှပစိဖိတ်ဒေသထက်အခွင့်အလမ်းကောင်းတွေပိုင်ဆိုင်တဲ့နိုင်ငံဆိုလို့အနေချင်းလောက်ပဲရှိတဲ့အကြောင်းသမ္မတဘရက်ကိုအိုဘားမားကပြောဆိုသွားပါတယ်ဒီအခွင့်အလမ်းကိုလက်မလွတ်ဖို့ဒေသတွင်းငြိမ်းချမ်းရေးနဲ့တာယာဝါပြောရေးမှာအဓိကကျတဲ့အရှိတောင်အာရှနဲ့ရောအာဆီယံဖွဲ့ကြီးနဲ့ပါပူးပေါင်းဆောင်ရွက်ရေးမူဝါဒကိုအမေရိကန်ပြည်ထောင်စုကကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်ဒေသတွင်းကလူတို့အတွက်အလုတ်အကိုင်းနဲ့အခွင့်အလမ်းတွေဖန်တီးပေးနိုင်မယ်။ကုန်သွယ်ရေးနဲ့စီးပွားရေးမိဖက်ဆက်ဆံမှုတွေကိုလည်းအာဆီယံနိုင်ငံတွေအနေနဲ့အတူတကဆက်လက်တိုးမြှင့်သွားမှာဖြစ်တယ်လို့လည်းသမ္မတဥပမာကပြောဆိုခဲ့ပါဗျ။
လွန်ခဲ့တဲ့ခုနှစ်နှစ်အတွင်းအမေရိကန်နဲ့အာဆီယံကြားကုန်သွယ်ရေးဟာ55ရာခိုင်နှုန်းထိတိုးလာခဲ့တာပါအခုဆိုရင်ဒီဒေသဟာအမေရိကန်ရဲ့စတုဒ္ဒမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်လာခဲ့ပြီလို့လည်းသမ္မတအိုဘားမားကပြောဆိုသွားပါတယ်အာဆီယံနိုင်ငံတွေကနိုင်ငံသားယင်းနှိမ့်မြုံနှံမှုအများစုဟာလည်းအမေရိကန်ကုမ္ပဏီတွေဖြစ်ကြပြီးတော့မကြသေးခင်နှစ်တွေကဒေတာရင်းမှာပြည်တွင်းကုန်ထုတ်လုပ်မှုတွေမြင့်တက်လာရကဆင်းရဲမွဲတေမှုကနေလွတ်မြောက်ပြီးလူလက်တန်းစားအဆင့်ကိုရောက်လာခဲ့တာဟာလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဖွံ့ဖြိုးတိုးတက်မှုတွေရေရှည်တည်တံ့ပြီးလူတွေအားလုံးအကျိုးကျေးဇူးခံစားနိုင်ဖို့စွန့်ဦးတီထွင်မှုတွေစမ်းသစ်တီထွင်မှုတွေကိုလည်းပုံမအားပေးဖို့သမ္မတအိုဘားမားကတိုက်တွန်းသွားခဲ့ပါတယ်ဒေတာရင်းလုံခြုံရေးမှာလည်းအာဆီယံဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတာဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းအမေရိကန်ပြည်ထောင်စုကဒေတာရင်းကမဟာမိတ်တွေနဲ့ရောင်းရင်းတွေအတွက်ဥပဒေနဲ့အညီကုံသွဲမှုကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအကျပ်တဲတွေကိုတုံ့ပြန်ဖြေရှင်းရမှာအပြန်အလှန်ဆွမ်းဆောင်ရေးမြန်မာလာစေဖို့ရေချောင်းလုံခြုံရေးအကူအညီတွေကိုလည်းတိုးမြှင့်ခဲ့ပါတယ်။လူလက်စာရေချောင်းတွာလာမှုအငင်းပွားမှုတွေကိုဥပဒေနဲ့အညီငြိမ်းချမ်းစွာဖြေရှင်းရေးစာနာတွေအပါအဝင်နိုင်ငံတကာစည်းမျဉ်းတွေဆန့်ကျင်ဆန့်နှုံးတွေနဲ့ဒေတာရင်းမှာတရားဥပဒေစိုးမိုးရေးညှော်မှန်းချက်အတွေ့တိုးမြင့်ဆောင်ရွက်ကြဖို့လည်းအာဆီယံနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။နိုင်ငံရေးလွတ်လပ်ခွင့်နဲ့တာဝန်ခံမှုဟာဒေတာရင်းမှာအရေးပါတဲ့အခန့်ကဏ္ဍတစ်ခုကဆက်ပြီးတော့ရှိနေတာပါ။မြန်မာနိုင်ငံကရွေးကောက်ပွဲနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေဟာတိုင်းပြည်တစ်ခုအတွက်ငြိမ်းချမ်းရေးစီးလုံးညီညွတ်မှုနဲ့ဒီမိုကရေစီရေးမျှော်လင့်ချက်တွေပေးပါတယ်။ပစိဖိတ်ရန်ဝန်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ TPP မှာစင်ကာပူ၊ဗီယက်နမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေပူးပေါင်းပါဝင်လာတာဟာလည်းအလုတ်ကိုင်းတဲ့ပတ်ဝန်းကျင်ဆိုင်ရာအစစ်မြင့်ဆန်နှုန်းတွေကိုလေဆာလိုင်းနာရေးကိုပြသခဲ့ကြတာဖြစ်ပါတယ်။သမ္မတအိုဘားမားထောက်ပြခဲ့သလိုပဲခိုင်မာကြွယ်ဝပြီးတော့အားလုံးပါဝင်နိုင်တဲ့လူအတိုင်းဝိုင်းမျိုးဖြစ်ဖို့အတွက်ကောင်းမွန်တဲ့အုပ်ချုပ်မှုတရားဥပဒေစိုးမိုးမှုတာဝန်သိတဲ့အဖွဲ့အစည်းတွေထိရောက်တဲ့ရပ်ဖက်လူအဖွဲ့အစည်းတွေနဲ့လူအခွင့်အရေးတွေကိုကာကွယ်ပေးဖို့လိုအပ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုအတူတကပူးပေါင်းပေးမယ်ဒီမျိုးမှန်းချက်ဟာစစ်ပွားရေးဖွံ့ဖြိုးမှုအလုံးအတွက်အခွင့်အလမ်းဖန်တီးပေးပြီးအပြန်အလှန်လုံခြုံမှုနဲ့အငြင်းပွားမှုတွေမှာငြိမ်းချမ်းတဲ့အဖြစ်ကိုရရှိစေမှာဖြစ်တယ်လို့လူခွင့်ရေးနဲ့ဖွံ့ဖြိုးမှုအတွက်လေးစားမှုအပါအဝင်လူခုံတိုက်ခါကိုတံမိုးထားလာကြလိမ့်မယ်လို့လည်းသမ္မတအိုဘားမားကပြောကြားသွားခဲ့ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကြီးညာဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကပြောပြမှာပ
ါ။စီးရီးယားနိုင်ငံအတွင်းရန်လိုတိုက်ခိုက်နေမှုတွေရပ်တန့်သွားစေရေးအစီအစဉ်တွေကို American ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားသဘောတူညီမှုရရှိခဲ့ပြီးတော့အဲ့ဒီလိုသဘောတူလိုက်တဲ့အတွက်စစ်ပွဲကြားမှာပိတ်မိနေတဲ့မြို့တွေကိုလူသားချင်းစာနာတဲ့အထောက်အထားအကူအညီတွေပံ့ပိုးပေးနိုင်မှုနဲ့နိုင်ငံရေးအတွင်းကုပြောင်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်စေဖို့အတွက်လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားစေပါတယ်။တင်းနှင်းလာလေးမှာထုတ်ပြန်လိုက်တဲ့ပူးတွဲကြေညာချက်မှာအပြစ်ခတ်ရက်စဲမှုကိုဖေဖော်ဝါရီလ29ရက်နေ့မှာစတင်မှုအတွက်အမေရိကန်နဲ့ရုရှားနိုင်ငံတို့ကအဆိုပြုထားပါတယ်။စီးရီးယားနဲ့ IS Islamic စစ်သွေးရွာအစွန်ရောက်အဖွဲ့ဟာလူသားမျိုးနွယ်တွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတယ်လို့စီးရီးယားလူခွင့်ရေးအခြေအနေတွေကိုလေ့လာစုံစမ်းနေတဲ့ကုလသမဂ္ဂကော်မရှင်ရဲ့အကြီးအကဲကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်စစ်ပွဲမှာပတ်ဝန်းတိုက်ခိုက်သူတွေကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေဟာနေရာအနှံ့ပြန့်နှံ့နေပြီးတော့ဒီတပ်ဖြတ်မှုတွေကိုရပ်တန့်သင့်ပြီလို့ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဆာဂျီယိုပီနဲရိုကသတင်းတောက်တွေကိုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံနဲ့ EU ဥရောပတပ်မကဒီခါမှာဗျာဗြိတိန်နိုင်ငံအနေနဲ့ EU ဥရောပတပ်မကအဖွဲ့ကနေခွဲထွက်ရေးကိစ္စနဲ့အပေါ်ဆန္ဒခံယူဝင်းကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးအတီးဖြစ်လိမ့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုလိုက်ပါတယ်ဒါဟာကျွန်တော်တို့တိုင်းပြည်အတွက်အရေးကြီးပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့နောက်ဆုံးအတီးဖြစ်မယ်ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားကြမယ်လို့သူ့အနေနဲ့ယုံကြည်ကြောင်းတင်းနာနေမှာဝန်ကြီးချုပ်ကင်မရွန်ကလွှတ်တော်ကိုပြောကြားခဲ့ပါတယ်
ကျေးဇူးပါဦးဆမိုးကြီးဒါကတော့သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခွာညိုပါရှင်အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်အင်္ဂါနေ့နဲ့ KVOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာပါသောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါရှင်
This program has come to you from the Voice of America, Washington.